of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဇွန်လ16ရက်ဒင်းလူနေညကင်းဖီရီစီစဉ်တွေကိုမင်းကင်ပြည်သူ့မြို့တော်ဝါရှင်တန်ဒီစီကနေည9:30အထိဖိုင်းဒိုမီတာ25.52တူကနေတိုက်ထုံးလေးပေးနေပါတယ်ကျွန်မဤတန်စင်မှာဒီညပိုင်းတစ်စဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းကနေညပိုင်းသတင်းတွေကိုတော့မှန်းမြသတင်းအောင်နဲ့ဒူချင်ညာပေးသွားမှာဖြစ်ပါတယ်ဥပမာပင်လေကွေးထဲမှာရေနံတင်သင်းပေါင်း20တိုက်ခိုက်ခံရတာဟာအီရန်နိုင်ငံရဲ့လက်ချက်ဖြစ်တယ်လို့စော်ဒီအင်ရှင်းမင်းသားကပြတင်လိုက်ပါတယ်။ဟောင်ကောင်မှာလူတွေထောင်နဲ့ချီပြီးတော့ဒီကနေ့မှာအနက်ရောင်ဝတ်စုံတွေဝတ်ပြီးတော့လမ်းမော်တွေကိုထွက်ဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှုကိုလည်းယာရုကနေနှုတ်ထွက်ပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်။ကိုပါအမေရိကဖလာဘောလုံးပွဲမှာတော့အာဂျင်တီးနားအသင်းဟာကိုလံဘီယာကိုငိုကိုမရှိနဲ့ရှုံးနေသွားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုဒီညမှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ကြာ
။ဟုတ်ကဲ့ပါရှင်။ဒီနေ့ကြားမသိန်းဟွာရဲ့တဲမှာတော့တိုင်းဒေသမှာတိုက်ပွဲတွေအများရဲ့ရည်ငင်းချင်းစာဆန္ဒပြသူတွေကိုတရားစွဲဆိုနေမှုတွေအများဆုံးရက်သိမ့်ဖို့နဲ့ပြည်တွင်းစစ်အများဆုံးရက်တန့်ဖို့ပြည်သူတွေကတောင်းဆိုနေကြတယ်ပတ်သက်ပြီးတော့
ဒီလိုမျိုးနိုင်ငံတော်အစိုးရအနေနဲ့အထူးသဖြင့်ကျွန်တော်တို့ဒီနိုဘယ်ငင်းချမ်းဆုရှင်ဦးဆောင်တဲ့ကျွန်တော်တို့ဒေါက်တာဆုရှင်ဦးဆောင်တဲ့အစိုးရကဒီလိုမျိုးလူငယ်တွေလွတ်လပ်စွာအခြေအနေကိုပြန်ပေါ်ပြသတ
ဲ့အမိပြည်သူတွေလွတ်မြောက်ရေးနဲ့စစ်ပွဲရရေးတောင်းဆိုခဲ့တဲ့အတွက်တမရော့ကိုအသေးဖြတ်မှုနဲ့ထောင်ချခံခဲ့ရတဲ့ကချင်ငင်းချမ်းရေးလှုပ်ရှားသူတယောက်ကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာစင်ကြဖို့ရှိပါတယ်။ဒါ့အပြင်မြမရေးဆွေးနွေးကမှာတော့ရွာငန်လက်ဖက်ဆိုင်ပြွေးအကြောင်းအထူးစီစဉ်ကလည်းနာစင်ကြဖို့ရှိပါတယ်။အခုရေစုံတော့ထိတ်တဲရသတင်းတွေကိုကိုရန်နိုင်နဲ့မင်းမြသည်အောင်တို့ကကြီးညာပေးပါလိမ့်မယ်ရှင
်ဆော်ဒီအာရေဗျနိုင်ငံရဲ့အင်ရှေ့ဆံမင်းသားကအိုမန်ပင်လယ်ကွေ့ထဲမှာရေနံတင်သင်းပေါင်း20တိုက်ခိုက်ခံရတာဟာအီရန်နိုင်ငံရဲ့လက်ချက်ဖြစ်တယ်လို့အပြစ်တင်လိုက်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒါနဲ့ပတ်သက်ပြီးတော့ပြည်ပြည်သားသားရည်တည်လှုပ်ဆောင်ကြဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်ကြာသပတေးနေ့ကဖြစ်ခဲ့တဲ့ဒီဘုံခွဲတိုက်ခိုက်မှုတွေကြောင့်နော်ဝေးနိုင်ငံပိုင် Front of Air သင်းပေါင်းနဲ့ဂျပန်နိုင်ငံပိုင် Kokuta Courageous သင်းပေါင်းတွေထိခိုက်သွားခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေအာအမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေမြင့်တက်နေတာကိုရှင်းချနိုင်ဖို့အတွက်အီရန်နိုင်ငံအီရန်မြို့ကိုရောက်ရှိနေချိန်မှာပဲဒီတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါအီရန်ဆိုရဟာဂျပန်ဝန်ကြီးချုပ်ရဲ့တဟီရန်ခရီးစဉ်ကိုလာရောက်နေချိန်မှာပဲဂျပန်သင်္ဘောပါဝင်ရေနံတင်သင်္ဘော20ကိုတိုက်ခိုက်ပြီးတော့မလေးမစားလုပ်ခဲ့တယ်ဆိုပြီးဆော်ဒီအင်ရှေ့မင်းသားမိုဟာမက်ဘင်ဆာမန်ကပြောထားတာကိုကူးကားပြီးတော့ဆော်ဒီအစိုးရဘိုင်းအရှော့အော်ဆက်သတင်းစာကဖော်ပြပါတယ်။ဒါပြင်အမေရိကန်သတင်းတွေမှာဖော်ပြနေတာကြောင့်တော့ဆော်ဒီအာရေဗျနဲ့အမေရိကန်နိုင်ငံကြားဆက်ဆံရေးထိခိုက်မှာမဟုတ်ဘူးလို့လည်းသူကပြောလိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံအနေနဲ့ဒေသထဲမှာစစ်ဖြစ်မှာကိုမလိုလားကြောင်းဒါပေမဲ့ဆော်ဒီပြည်သူတွေဆော်ဒီနိုင်ငံရဲ့အချုပ်အခြာနဲ့အရေးကြီးတဲ့အကျိုးစီးပွားတွေကိုချိန်ချောက်လာခဲ့မယ်ဆိုတော့ရင်းဆိုင်ဖြည့်ရှင်းသွားဖို့အတွက်တုံ့ဆိုင်နေမှာမဟုတ်ဘူးလို့သူကပြောလိုက်ပါတယ်။အီရန်နိုင်ငံကတော့ဒီတိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးဆိုပြီးတော့ညှင်းဆုပ်ထားပါတယ်ခင်ဗျာ
။ကမ္ဘာအင်အားကြီးနိုင်ငံတွေကအီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့အပြူသဘောဆောင်တဲ့လက္ခဏာမပြရင်အီရန်အနေနဲ့လည်းသူတို့ဘက်ကလိုက်လျောမှုတွေကိုဖျက်တောက်သွားမယ်လို့အီရန်သမ္မတဟာဆန်ရူဟီနီကပြောလိုက်ပါတယ်။စနေနေ့ကတာဂျီကစ္စတန်မှာကျင်းပတဲ့အာရှထိပ်သီးညီလာခံမှာသမရရူဟာနီကအခုလိုပြောလိုက်တာဖြစ်ပြီးအပြူသဘောဆောင်တဲ့လက္ခဏာဆိုတာကိုတော့အသေးစိတ်ပြောမသွားခဲ့ပါဘူး။ပြီးခဲ့တဲ့ကြာသပတေးနေ့ကလောင်စာစီတင်တင်မော20အိုမန်ပင်လယ်ကွေ့မှာအတိုက်ခိုက်ခံရပြီးအီရန်နဲ့အမေရိကန်နှစ်နိုင်ငံတင်းမာမှုတွေကြားမှာပဲသမရရူဟာနီကအခုလိုပြောလိုက်တာပါ။လောင်စာစီတင်တင်မော20တိုက်ခိုက်ခံရမှုကအီရန်ရဲ့လက်ချက်ဖြစ်ကြောင်းအမေရိကန်ကဆွတ်ဆွဲထားပြီးအီရန်ကဒီဆွတ်ဆွဲချက်ကိုညှင်းပယ်ထားပါတယ်။အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ကတစ်ဖက်သက်နှုတ်ထွက်ခဲ့ပြီးအီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေပိုလှုပ်လာပြီးတဲ့နောက်အီရန်ဘက်ကလည်းစာချုပ်ပါအချက်အလက်တွေကိုလိုက်နာမှုစတင်လျှော့ချလာတာဖြစ်ပါတယ်။အာရှဒေသရင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ယုံကြည်မှုတည်ဆောက်တဲ့အာရှထိပ်သီးညီလာခံမှာဗြိတိန်တရုတ်ပြင်သစ်ဂျာမနီနဲ့ရုရှားနိုင်ငံတွေကလည်းတက်ရောက်ခဲ့ပါရဲ့ရှင်
။ဆိုမာလီနိုင်ငံမြို့တော်မိုဂါဒီရှူးမြို့ကလူစီကားရလမ်းတစ်ခုပေါ်မှာမနေ့စနေနေ့ကကားဘုံတစ်လုံးပောက်ခွဲခဲ့တာကြောင့်လူ10ယောက်ထပ်မံနေစီဆုံးကြ23ယောက်ဒဏ်ရာရသွားတယ်လို့မြန်မြန်သတင်းတွေနဲ့ကျမ်းမာရေးတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ဆိုမာလီလွတ်တော်နာကမကာအယ်မူကာရာမာဒီလမ်းမပေါ်မှာရှိတဲ့လုံခြုံရေးတွေကဒီကားကိုရပ်တန့်ပြီးစစ်ဆေးနေတော့မှာကားဘုံပောက်ခွဲခဲ့တာဖြစ်ပါတယ်။အယ်ရှာဘတ်အဖွဲ့ကတော့ဒီတိုက်ခိုက်မှုကသူတို့ရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့ချက်ချင်းထုတ်ပြန်ပြောဆိုလိုက်ပါတယ်။လူ9ယောက်ကတော့နေရာမှာပဲပွဲချင်းပြီးတည်ဆုံခဲ့ပြီးတော့အနည်းဆုံးနောက်ထပ်3ယောက်လည်းသူတို့ရတဲ့ဒဏ်ရာတွေနဲ့ဆေးရုံမှာတည်ဆုံသွားတယ်လို့ဆေးရုံတိုင်းဝန်ကအတည်ပြုပြောကြားပါတယ်။ပောက်ခွဲမှုကြောင့်မီဂိုလုံးကြီးထွက်ပေါ်လာခဲ့တယ်လို့အနီးနားပတ်ဝန်းကျင်မှာရှိတဲ့အဆောင်တချို့အကြီးကျယ်ထိခိုက်ပျက်စီးတာတွေပြိုကျတာတွေရှိခဲ့ပါတယ်။ အရှဘတ်အဖွဲ့ဟာဆိုမာလီအစိုးရကိုဖျောက်ချဖို့အတွက်ဆယ်စုနှစ်တစ်ခုကျော်ကြာတိုက်ခိုက်လာခဲ့တာပါဒါမဲ့လည်း2011မှာတော့အရှဘတ်အဖွဲ့ဟာမိုဂါဒီရှူးမြို့ကသူတို့တင်ယူထားတဲ့နေရာတွေကိုလက်လွတ်ခဲ့ရပြီးတော့သူတို့ရဲ့အမာခံနယ်မြေအတော်များများလည်းဆုံးရှုံးလာနေတာဖြစ်ပါတယ်ခင်ဗျာ
တနည်းနီးပါးကြာနေပြီဖြစ်တဲ့အာဖဂန်စစ်ပွဲတွေအဆုံးသတ်ဖို့အတွက်အမေရိကန်နဲ့တာလီဘန်ကြားအရေးပါတဲ့တွေ့ဆုံဆွေးနွေးမှုတွေကိုရှေ့သတင်းပတ်အစောပိုင်းမှာကာတာနိုင်ငံမြို့တော်ဒိုဟာမှာကျင်းပပြုလုပ်သွားမှာဖြစ်ပါတယ်အမေရိကန်ကိုယ်စားလှယ်ဖွဲ့ကိုအာဖဂန်နယ်ဘွားအမေရိကန်နိုင်ငံသားဇမီလ်ခါလီဇက်ကဦးဆောင်တာဖြစ်ပြီးအခုတွေ့ဆုံဆွေးနွေးပွဲက9ချိန်မြောက်ဖြစ်ပါတယ်။အာဖဂန်အစိုးရမပါဝင်တဲ့အမေရိကန်နဲ့တာလီဘန်တွေကြားဆွေးနွေးပွဲဒီမှာအမေရိကန်တပ်တွေကိုနိုင်ငံတွင်းကပြန်ရုပ်သိမ်းပေးဖို့နဲ့တာလီဘန်တွေဘက်ကအပြန်အလှန်အနေနဲ့အာဖဂန်မျိုးကိုခြေကုပ်ယူပြီးတခြားနိုင်ငံတွေကိုတိုက်ခိုက်တာတွေမလုပ်ဖို့စတာတွေကိုအဓိကထားဆွေးနွေးခဲ့တာပါ။တာလီဘန်တွေအနေနဲ့အပြစ်ခတ်ရက်ဆဲပြီးအာဖဂန်အစိုးရပါဝင်တဲ့ဆွေးနွေးပွဲတွေကိုပြုလုပ်သွားဖို့ဆွေးနွေးညှိနှိုင်းမှုနောက်ဆုံးရလဒ်အနေနဲ့အမေရိကန်ကတောင်းဆိုတာဖြစ်ပါတယ်။ညီညာရေးဆွေးနွေးပွဲအတွင်းအဓိကအချက်နှစ်ချက်ကိုအောင်မြင်အောင်ကြိုးစားသွားမှာဖြစ်ပြီးတစ်ဖက်ကလည်းလိုက်လိုက်လျော်လျော်ရှိဖို့လူကြောင်းအမေရိကန်အဖွဲ့ကိုဦးဆောင်သူခါလီဇက်ကရှေ့သတင်းပတ်ဆွေးနွေးပွဲတွေမတိုင်မီထုတ်ပြန်တဲ့ညညာချက်မှာဖော်ပြပါတယ်။ဆွေးနွေးပွဲတွေကရှေ့မတူနောက်မဆုတ်အခြေအနေဖြစ်နေပေမဲ့လုံးဝရပ်တန့်သွားတာမဟုတ်ဘဲတဖြည်းဖြည်းတိုးတက်မှုရှိရာကိုမြင်ရတယ်လို့လည်းတာလီဘန်စစ်သွေးကြဘက်ကညှိနှိုင်းရေးအဖွဲ့ပြောခွင့်ရဆူဟိလ်ရှာဟင်းက VUE ကိုပြောပါတယ်ရှင်
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 932 kHz 9303952 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးပါရှင
်ဖြူရီကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဟောင်ကောင်မှာလူတွေထောင်ထဲခြီးပြီးတော့ဒီကနေ့မှအနက်ရောင်ဝတ်စုံတွေဝတ်ဆင်ပြီးလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှူးကလည်းယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်မှာနေထိုင်တဲ့သူတွေကိုတရုတ်နိုင်ငံပြည်မာကြီးကိုပို့ပြီးတရားစီရင်ခွင့်ပြုလာနိုင်တဲ့ဥရေကျန်းကိုတည်ပြုဖို့လှုံ့ဆော်ခဲ့တာကြောင့်ဟောင်ကောင်ဒေသခံတွေကအခုလိုဆန္ဒပြတောင်းဆိုခဲ့ကြတာပါ။ဆန္ဒပြတဲ့သူတွေဟာနေရာသီးအဖူတန်ကိုကြံ့ကြံ့ခံရတဲ့ဗစ်တိုးရီးယားပန်းချံကနေဟောင်ကောင်ဗဟိုအစိုးရရုံးတွေစီကိုချီတက်ဆန္ဒပြခဲ့ကြတာပါ။ကျောက်ဆိုးရကကြောင်နောက်ခံပေးထားတဲ့ဒီဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဒီဥပဒေကြမ်းကိုအတည်ပြုဖို့အကန့်အသတ်မရှိရွှေဆိုင်းလိုက်ပေမဲ့ဆန္ဒပြတဲ့သူတွေတောင်းဆိုသလိုမျိုးတော့လုံးဝရုပ်သိမ်းလိုက်တာမဟုတ်ပါဘူးဟောင်ကောင်ဆိုးရကအခုလိုလှုပ်တာဟာ1999နောက်ခုနှစ်ကဟောင်ကောင်ကိုဗြိတိန်နိုင်ငံစီကနေတရုတ်နိုင်ငံလက်ထက်ကိုလွှဲပြောင်းပေးခြင်းကစပြီးတော့ရေးပါတဲ့နိုင်ငံရေးအလဲပြောင်းနေတဲ့ကတခုဖြစ်သလိုအုပ်ချုပ်ရေးမှူးကယ်ရီလမ်အနေနဲ့လည်းဟောင်ကောင်ကိုဆက်လက်ဦးဆောင်နိုင်ပါမလားဆိုပြီးတော့မိကုန်တွေလည်းထုတ်လာနေကြပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကလူတသန်းလောက်ဆန္ဒပြခဲ့ကြတယ်အဲ့လိုဆန္ဒပြတဲ့ပြပွဲကိုဥဆောင်သူတွေကပြောကြလိုက်ပြီးတော့ဒီကနေ့မှလည်းဆန္ဒပြတဲ့သူအရေးအတွက်ဟာအဲ့လောက်ရှိပုံရတယ်လို့ဆိုပါတယ်ဗော်ဒူးနေ့တုန်းကတော့ဟောင်ကောင်ရဲ့စီးပွားရေးချက်ချာနေရာမှာရဲတွေကဆန္ဒပြတဲ့သူတွေကိုရာဘာကြီးစံတွေမျက်ရည်ယိုပုံးတွေတုံးပြီးနှိမ်နှင်းခဲ့တာကြောင့်ရဲတွေနဲ့ဆန္ဒပြတဲ့သူတွေကြားမှာအကြမ်းဖက်တာတွေအထိဖြစ်ခဲ့ပြီးတော့တချို့ဗန်တွေကိုလည်းပိတ်ပစ်ခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံကအိန္ဒိယကိုတင်သွင်းတဲ့သွင်းကုန်တွေအပေါ်အိန္ဒိယဘက်ကအခွန်တိုးမြင့်တက်မှတ်လိုက်ပါတယ်။ဒီလိုအခွန်စီးကျက်လိုက်တာကဒီကနေ့တင်းနှင်းခုနေကစပြီးတော့အသက်ဝင်မှာဖြစ်ပြီးအာမန်စိတ်နဲ့ပန်းသီးတွေအပါအဝင်အမေရိကန်ကုန်ပစ္စည်း28မျိုးကိုအိန္ဒိယဆိုရကကုန်သွယ်ခွန်တွေတိုးကောက်သွားမှာဖြစ်ပါတယ်။အိန္ဒိယကအမေရိကန်ရဲ့အာမန်စိတ်တွေကိုအများဆုံးတင်သွင်းနေပြီးအမေရိကန်နိုင်ငံထွက်ပန်းသီးတွေကိုဒုတိယအများဆုံးတင်သွင်းနေတာပါ။အိန္ဒိယကတင်ပို့တဲ့ပစ္စည်းတွေထဲမှာကားပစ္စည်း၊ဓာတုပစ္စည်း၊အဖိုးတန်လက်ဝတ်ရည်ရနာတွေနဲ့ကုန်ကျန်းတွေပါဝင်ပါတယ်။အိန္ဒိယကအမေရိကန်ကုန်ပစ္စည်းတချို့အပေါ်မှာသွင်းကုန်ခွန်တွေတိုးမြင့်ကောက်ခံသွားမယ်လို့ပြီးခဲ့တဲ့နှစ်ဇွန်လကတည်းကပြောထားတာပါ။အိန္ဒိယရဲ့တမ်မနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်မှာအခွန်တွေတိုးမြင့်ကောက်ခံမှုကိစ္စကိုအမေရိကန်ကင်းလွတ်ခွင့်မပေးတဲ့အတွက်နှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေစခဲ့တာဖြစ်ပါတယ်။ကမ္ဘာအင်အားအကြီးဆုံးဒီမိုကရေစီနိုင်ငံနှစ်ခုဖြစ်တဲ့အမေရိကန်နဲ့အိန္ဒိယအကြားမှာကုန်သွယ်ရေးဆွေးနွေးမှုတွေလုပ်ပြီးဖြည့်ရှင်းနိုင်မယ်လို့မျှော်လင့်ခဲ့တာကြောင့်အိန္ဒိယဘက်ကကုန်သွယ်ခွန်တွေတိုးကောက်ဖို့ကိစ္စကိုအကြိမ်ကြိမ်ရွှေ့ဆိုင်းခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ်ကအိန္ဒိယနိုင်ငံအပေါ်ကုန်သွယ်ရေးအထူးခံစား권ကိုပြန်ယူသိမ်းဖို့အခုလအစောပိုင်းမှာဆုံးဖြတ်ခဲ့တာကြောင့်အိန္ဒိယဘက်ကလည်းအခုလိုပြန်ပြီးတော့တုံ့ပြန်လိုက်တာဖြစ်ပါတယ်
။အီရန်ဆိုရနဲ့ဆက်နွယ်မှုရှိတယ်လို့ဆိုသူတချို့ဟာဖောက်ခွဲပစ္စည်းတွေစုဆောင်းနေတာကိုလန်ဒန်မြို့မှာဖမ်းဆီးမိခဲ့တယ်လို့ဗြိတိန်နိုင်ငံကထင်ရှားတဲ့သတင်းစာကြီးတစ်စောင်ကအခုသတင်းမှတ်မှာဖော်ပြလိုက်ပါတယ်။ နာနာရဲတပ်ဖွဲ့က2015ခုနှစ်မှာလက်ဘနွန်ကဟစ်ဘိုလာစစ်သွေးကြောအုပ်စုနဲ့ဆက်နွယ်ပြီးတော့အဆောင်၄ခုကိုဝင်ရောက်စီးနင်းခဲ့ပြီးတော့ဘုံလုံးတဲ့နေရာမှာအသုံးပြုတဲ့ ammonium nitrate ဖြည့်ထားတဲ့တခါသုံးရေခဲအိတ်တွေထောင်ထဲချပြီးတော့ရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးတော့ The Daily Telegraph သတင်းစာကဖော်ပြပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ British ဆိုရဘက်ကသုံးတရားတုံ့ပြန်ပြောဆိုတာမရှိမဲ့အကြေကတ်တွေကတော့လွန်ခဲ့တဲ့၄နှစ်ကလန်ဒန်မှာဒီတွေ့ရှိချက်ဟာအီရန်ဆိုရဟာဂျာဂန်ဖွဲ့တွေကိုအသုံးပြုပြီးတော့ကမ္ဘာတဝန်းကိုဖျန့်ကျက်ရောက်ရှိအောင်လှုပ်ဆောင်နေတာရဲ့နောက်ထပ်သက်တည်ဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့ဧပြီလအတွင်းကအကြီးအကျယ်မီးလောင်ကျွမ်းခဲ့တဲ့ပြင်သစ်နိုင်ငံက Notre Dame ခရီးရန်ဘုရားကျောင်းကြီးမှာပထမဆုံးအကြိမ်ဝတ်ပြုဆုတောင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်။လူဦးရေကန့်သက်ထားတဲ့ဒီဆုတောင်းပွဲကိုပြင်သစ်ခရီးရန်ဂိုင်းချုပ် Michael Opetit ကဦးဆောင်ပြီးလူ30လောက်တက်ရောက်ခဲ့တာပါ။တက်ရောက်သူအများစုကခရီးရန်ဘုန်းတော်ကြီးတွေနဲ့ဘုရားကျောင်းအလုပ်သမားတွေဖြစ်ပါတယ်။ဘုရားကျောင်းကြီးပြည်နယ်တိဆောက်ရေးမှာပါဝင်သူတွေလည်းတက်ရောက်ဖို့ဖိတ်ကြားခဲ့ပါတယ်။ဝတ်ပြုဆုတောင်းပွဲတက်ရောက်သူတွေဟာဥကောင်းကိုမထိခိုက်အောင်အုပ်ထုပ်အမာတွေစောင့်ထားတာကိုလည်းတွေ့ရပြီးဓမ္မတေးစုဝေးတီဆိုရာဆင်မြင့်နောက်အန်ဒီရဲ့ကင်းတဲ့နေရာမှာစုဝေးခဲ့တာပါ။ဒီဝတ်ပြုဆုတောင်းပွဲကိုကက်သလစ်ယူမြင်တန်ကြားလိုင်းကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့ပါတယ်
။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ကိုပါအမေရိကဖလာဘောလုံးပွဲမှာတော့အာဂျင်တီးနာအသင်းဟာကိုလံဘီယာအသင်းကိုရှုံးနိမ့်သွားပါတယ်။အာဂျင်တီးနာနဲ့ကိုလံဘီယာတို့မနေ့ကကစားကြတာမှာကိုလံဘီယာကနှကိုးကိုမရှိနဲ့နိုင်သွားခဲ့တာပါပြင်သစ်နိုင်ငံမှာကျင်းပနေတဲ့မြို့သမီးကမ္ဘာဖလားဘောလုံးပွဲမှာတော့အခုလက်ရှိအချိန်မှာဆွီဒင်နဲ့ထိုင်းလန်တို့ကစားနေပြီးတော့ဆွီဒင်အသင်းက၄ဂိုးကိုမရှိနဲ့ဦးဆောင်နေပါတယ်ခင်ဗျာ
ကွေးနေနဲ့မမသစေအောင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့တိုက်ပွဲတွေရဲ့ရေညဉ့်ညန်းစာဆန္ဒပြသူတွေကိုတရားစွဲဆိုမှုရက်ဖို့တောင်းဆိုနေကြတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်တိုင်းဒေသတွေကတိုက်ပွဲတွေအများဆုံးရဲ့ရေညဉ့်ညန်းစွာဆန္ဒထုတ်ဖော်သူတွေကိုပုံမှန်မျိုးစုံနဲ့တရားစွဲဆိုနေမှုတွေကိုအများဆုံးရုပ်သိမ်းပေးဖို့နဲ့ပြည်တွင်းစစ်အများဆုံးရက်တန့်ဖို့နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်နဲ့သမ္မတကိုညှိနှိုင်းလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်လက်တလောကချင်စစ်ရက်တန့်ရေးဆန္ဒထုတ်ဖော်ခဲ့တဲ့ကချင်လူငယ်တွေနဲ့ရန်ကုန်ကညှိနှိုင်းလှုပ်ရှားသူလူငယ်တွေကိုလည်းညှိစုစီပုံမှန်တွေနဲ့ရဲစခန်းတွေကတရားစွဲဆိုထားတာတွေကိုလည်းတရားဥပဒေနဲ့ညီရင်ဆိုင်သွားမယ်လို့တရားစွဲဆိုခံရသူတွေကပြောနေပါတယ်မက်ဆူမွန်ကတင်ဆက်ပေးထားပါတယ်ရှင်
မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တို့ကြားတိုက်ပွဲတွေဖြစ်ပြီးတော့စစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်စတဲ့တိုင်းရင်းဒေသတွေကစစ်မီးတွေငြိမ်မှုနဲ့စစ်ဘေးရှောင်ပြည်သူတွေရဲ့အရေးငြင်းငြဲစွာနဲ့ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားသူတွေကဆန္ဒထုတ်ဖော်ခဲ့ကြတာပါ။ဆာ
ရတိမြန်မာရောက်ရှိနေတာဒုက္ခရောက်နေတယ်ဒီမှာလေဖေးချက်ကချင်ပြည်ပေါ်တွေရခိုင်သွေးချင်းတွေရှမ်းပြည်နယ်သွေးချင်းတွေကိုတတိယရဲ့အတွက်ကြောင့်မလို့ကျွန်တော်ဟာဒီနေရာမှာရောက်ရှိနေတာဖြစ်ပါတယ်။ဒီမှာရှိနေတဲ့ပြည်ပေါ်မှာမရ
ခုလိုမျိုးကချင်တကြောပြန်ဆစ်ရှင်းနေပြတဲ့အချိန်မြန်မာနိုင်ငံတဝန်းပြည်ရင်းစစ်ရက်ဖို့ငြင်းငြဲစွာဆန္ဒထုတ်ဖော်ခဲ့ကြတဲ့ငြင်းငြဲရေးလှုပ်ရှားမှုဦးဆောင်သူလူငယ်9ဦးကိုရန်ကုန်တိုင်းပပေးတန်းရဲအဏာပိုင်နေဘက်ကငြိမ်းစုစီပုံမှန်နဲ့တရားစွဲဆိုထားတယ်လို့ကိုရိုင်းတရားစွဲခံထားရတဲ့ပြည်ရင်းငြင်းငြဲရေးလှုပ်ရှားသူမတ်ဤတင်စာမောင်က VOA မြန်မာပိုင်းကိုပြောပါတယ
်။ဟောမြန်မာတို့သူတို့ကတော့ရဲစခန်းကိုလာခိုင်းတယ်ပေါ့နော်။ဒါပေမဲ့မြန်မာတို့ထဲက9ယောက်ထဲကဟိုကိုကျင်လင်းဖို့နဲ့မတ်စစ်စာလီကိုတော့သူတို့အကြောင်းကြားစာပို့တယ်။ကျဲနဲ့3ယောက်မြန်မာရဲ့ကိုယူဆော့ရဲ့မတ်အစားရောသူတို့အကြောင်းကြားစာပို့မလား။ရဲကအကြောင်းကြားစာပို့မလား။ဒါညီမကလည်းရဲစခန်းမစွာဘဲနဲ့နေလိုက်တယ်မှာ။ဒီငိတ်ဆူစီကိုမတင်ဘူးပေါ့နော်။မတင်ရတဲ့အကြောင်းရင်းကလည်းညီမတို့ရဲ့ဒီနိုင်ငံသားခွင့်ရလို့ညီမတို့ကခံယူထားတယ်။ငင်းကြီးကိစ္စရင်းနဲ့ပတ်သက်လိုက်ညီမတို့ရဲ့လှုပ်ရှားမှုနဲ့ပတ်သက်လိုက်အကြောင်းကြားစာကဘယ်တော့မှကျလာတယ်လို့မရှိဘူး။အသာတကြီးခွင့်ပြုလိုက်တယ်လို့မရှိဘူး။ကိုယ်ငင်းကြီးကိုတောင်းဆိုမယ်၊ပွဲတစ်ခုစုံမယ်ဆိုရင်တော့ဒါကြီးအနောက်ဆက်တစ်ခုစုံဖြစ်လာရဲဆိုတော့ချူတော်လေ
။အခုလိုမျိုးရန်ကုန်မြို့မှာပြည်ရင်းငင်းကြီးရေးလှုပ်ရှားခဲ့သူတွေကိုအေးအေးယူနေသလိုပဲကချင်ပြည်နယ်မြကြီးနားမြို့မှာလည်းစစ်ဘေးရှောင်လူငယ်တွေကငြိမ်းချမ်းစွာနဲ့တရုတ်ဖို့တင်ဆက်ခဲ့ကြတဲ့အတွက်ဥဆောင်သူကချင်လူငယ်တဦးကိုငြိမ်းစုစီပုံမှန်နဲ့တရားစွဲဆိုထားပြီးတော့လာမယ့်ဇွန်လ19ရက်နေ့မှာတော့တရက်ခွင်မှာဆက်လက်တရားရင်ဆိုင်ကြမှာဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD ဆိုရလက်ထက်နိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးလည်းဖြစ်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဦးဆန်းစုကြည်နိုင်ငံကိုဦးဆောင်နေတဲ့အချိန်မှာအခုလိုစစ်ပွဲတွေရက်ဖို့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေသူတွေကိုပုံမှန်မျိုးမျိုးနဲ့ဖမ်းဆီးတရားစွဲဆိုနေတာကတော့အတော်လေးကိုမဖြစ်သင့်တဲ့အနေအထားဖြစ်တယ်လို့
ပိတ်မိပြည်သူတွေလူမျိုးရေးနဲ့စစ်ပွဲရရတောက်ဆူခဲ့ကြတယ်။တပ်မတော်ကိုတည်ရဖြတ်ခဲ့တယ်ဆိုတဲ့အမှုနဲ့မြစ်တီနာမှာထောင်ချခံခဲ့ရတဲ့ဂျေးဂျေးရေးလှုပ်ရှားသူကချင်လူငယ်ကိုလွမ်းဆောင်ကလည်းပြောပါရယ်
။နိုင်ငံတော်အစိုးရအနေနဲ့ဒီလိုမျိုးကျွန်တော်တို့လူငယ်မျိုးဆက်တဲ့တွေဟာဒီဒီဒင်းစစ်ရဲ့ခါတီမှုတွေကိုကျွန်တော်တို့ရင်ဆိုင်နေရတယ်။ကျွန်တော်တို့ရဲ့အနာဂတ်တွေဟာပိုပြီးမှဟိုညှော်လင့်ချက်မေ့လာတဲ့အဲ့အကြောင်းမျိုးဒီငင်းချမ်းရေးကိုအမြန်ဆုံးရချင်တဲ့သဘောတည်းနဲ့ကျွန်တော်ဒီလိုမျိုးတို့လှုပ်ဆောင်မှုတွေကျွန်တော်လှုပ်ရှားမှုတွေလှုပ်ဆောင်မှုတွေအမြင်ဖွင့်မှုတွေလှုပ်ဆောင်တာပေါ့ဆိုတော့ဒါကတော့တိုင်းပြည်အတွက်ပုံပုံငင်းချမ်းပြီးမှဒီထောင်စုစနစ်ကိုပုံဖော်ရှေ့ဖို့အတွက်ကျွန်တော်လှုပ်ဆောင်တာဖြစ်တယ် violent back ကိုအစမ်းဖက်တဲ့ဟာကိုကျွန်တော်တို့စစ်သွေးကြဖက်ကိုပုံဖော်လှုပ်ဆောင်တာမဟုတ်ဘူးပေါ့နော်ဆိုတော့ပုံပြီးမှဒီလိုမျိုးနိုင်ငံတော်အစိုးရအနေနဲ့အထူးသဖြင့်ကျွန်တော်တို့ဒီ Nobel ငင်းချမ်းစုရှင်ဥဆောင်တဲ့ကျွန်တော်တို့ဒေါက်တာစုရှင်ဥဆောင်တဲ့အစိုးရကဒီလိုမျိုးလူငယ်တွေလွတ်လပ်စွာအခြေအနေကိုပုံဖော်ကိုပြတ်တာတဲ့လှုပ်ဆောင်မှုတွေကိုကျွန်တော်တို့ liquid တဲ့ပုံစံနဲ့ခဏခဏကျွန်တော်တို့အရင်းယူအဟာတာလှုပ်ဆောင်မှုတွေခါတာလုံးဝနိုင်ငံတော်အစိုးရအတွက်တော်တကောင်နိုင်ငံတော်အတွက်တော်တကောင်လုံးဝမတင်တော်တဲ့အတင်ပြောတဲ့လှုပ်ဆောင်မှုတွေကိုကျွန်တော်တို့အဲ့လိုမျိုးပဲကျွန်တော်တို့ကောက်ချက်ချချင်ပါတယ
်ပြည်သူတွေဘက်ကနိုင်ငံသားခွင့်ရေးနဲ့အညီနိုင်ငံသားတွေရဲ့အရေးရင်းချက်စွာတောင်းဆိုချက်တွေကိုအလေးထားဖို့နဲ့ပြည်သူတွေတောင်းဆိုတဲ့ပြည်တွင်းရင်းချက်ရေးကိုဖော်ဆောင်တတ်အောင်နိုင်ငံခေါင်းဆောင်တွေဘက်ကအလေးထားဆောင်ရွက်ပေးဖို့လိုတယ်လို့လည်းရင်းချက်ရေးလှုပ်ရှားသူမတ်ဤတင်စာမောင်ကပြောပါတယ
်။ဒါပြည်တွင်းဖြစ်ဖြစ်နေပါပေါ့နော်။ဒါပြည်တွင်းဖြစ်ဆိုတဲ့အနေထားမှာဒါနိုင်ငံရေးရဲ့ဆွေးနွေးမိနိုင်ရမယ့်ပိုင်းလေးရှိလာတယ်။အဲဒါဆိုညီမတို့အနေနဲ့ကတော့နိုင်ငံရေးချင်းဒီပွဲတွေအများဆုံးခေါ်ခိုင်းစီခြင်းလေပေါ့နော်။နိုင်ငံရေးချင်းဒီပွဲဆိုတာကလည်း၂၀ရာစုပြည်လုံးလိုမျိုးတစ်ဖက်နဲ့တစ်ဖက်ညီမျှမှုမရှိတဲ့အရာမျိုးပြောရတော့မဟုတ်ဘူးနိုင်ငံရေးရဲ့စွန့်မှန်မှုရှိတဲ့တကယ်ကိုတန်းတူညီတူမှုရှိတဲ့အပြန်အလှန်လေးစားမှုရှိတဲ့နိုင်ငံရေးစီးနီးပွဲတွေလုံးခေါ်ခိုင်းသိခြင်းနဲ့နောက်တစ်ချက်ကတော့ humanitarian ပေါ့နော်ဒီလက်ဖြင့်ထောက်ထားမှုအနေနဲ့ကျမတို့အငြင်းနဲ့မဲ့တောင်းဆိုတဲ့လူ့ကုန်တိတ်ခါကိုထောက်ပြီးတော့မှဒီလူသားတွေအပေါ်မှာဌာနထောက်ပံ့မှုတွေကအများကြီးလုပ်ပေးနေရမယ်ဒီနိုင်ငံရဲ့နိုင်ငံသားတွေပဲလေ
အခုချိန်ထိလည်းတိုက်ပွဲတွေပြင်းထန်နေစေတိုင်းရင်းဒေသတွေမှာတောင်းကနေရှိတဲ့ဆစ်ဆောင်တွေဟာတနေ့ထက်တနေ့ပိုတိုးလာတယ်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့ဆစ်ဆောင်ဒေသခံပြည်သူတွေကိုလည်းအစုလိုက်ပြုံလိုက်ဖမ်းဆီးစစ်ဆေးမှုတွေပိုများလာနေတဲ့အနေအထားဖြစ်နေတဲ့အတွက်နိုင်ငံတကာနဲ့ပြည်တွင်းဘက်မှလည်းစိုးရိမ်ပကင်းဖြစ်နေတဲ့အနေအထားဖြစ်ပါတယ်ရှင်
။မဆုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့မြန်မာရေးဆွေးနွေးခန်းအထူးစီစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီနေ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသရွာငန်းလို့ပြောလိုက်တာနဲ့လက်ဖက်ကိုတွဲမြင်တဲ့အထိဒီအခြေအနေမျိုးရောက်အောင်လို့ organic ဒေသလက်ဖက်ဆိုလက်ဖက်ချောက်တွေစိုက်ပျိုးထုတ်လုပ်တာအပြင်တတန်းရာကြီးရှိတဲ့လက်ဖက်ပင်တွေကနေအစင်းနဲ့လက်ဖက်ချောက်တွေထုတ်လုပ်နိုင်ဖို့ကြိုးပမ်းနေတဲ့အကြောင်းရွာငန်းဒေသလက်ဖက်တောင်သူတွေကပြောပါတယ်။ရွာငန်းဒေသထက်လက်ဖက်ဆိုလက်ဖက်ချောက်တွေဟာဓာတုမြေဩဇာနဲ့ပိုးသက်စေပြီးအသုံးပြုခြင်းမရှိဘဲနဲ့တဘာဝတိုင်းစိုက်ပျိုးရဲ့လက်ဖက်တွေဖြစ်ပေမဲ့လို့ organic စိုက်ခင်းတွေဖြစ်တဲ့အကြောင်းအသိမှတ်ပြုလက်မှတ်ရဖို့အချိန်ယူပြီးတော့ကြိုးစားနေရစေဖြစ်တယ်လို့ဤပညာနဲ့ဆယ်ရန်တရားအကူအညီတွေလည်းလိုအပ်နေတယ်လို့တောင်သူတွေကပြောပါတယ်။ရွာငန်ဒေသလက်ဖက်စိုက်ပျိုးထုတ်လုပ်မှုအခြေအနေဈေးကွက်လာလာရုံနဲ့ပတ်သက်ပြီးတော့ရွာငန်ဒေသကိုကြိုင်သွားရောက်ပြီးသတင်းယူထားတဲ့ MacKP ထွေးကတင်ဆက်ထားပါတယ်ရှင်။
မှာလက်ဖက်ပင်ကိုနှိမ့်တော်ကြကလေးကစိုက်ပျိုးလာခဲ့ကြပါမယ်လို့စီမံကိန်းဝင်ပြီးနယ်တခုဖြစ်နေကတော့2014ခုနှစ်မှာမှအစိုးရကတရားဝင်အသိမှတ်ပြုပေးခဲ့တာဖြစ်တယ်လို့2016ခုနှစ်နောက်ပိုင်းမှာမှစီးပွားဖြင့်စိုက်ပျိုးထုတ်လုပ်မှုတွေပိုးပြီးတော့တွင်ကျလာခဲ့တာပါအစပိုင်းမှာလက်ဖက်ချောက်ကိုအလေးပေးထုတ်ခဲ့ကြပြီးတော့နောက်ပိုင်းမှာတော့လက်ဖက်ဆိုထုတ်လုပ်မှုကိုပါတိုးမြင့်နိုင်ဖို့ကြိုးစားခဲ့ကြပါတယ်ရွာငန်ဒေသရဲ့လက်ရှိလက်ဖက်စိုက်ပျိုးထုတ်လုပ်မှုအခြေအနေကိုရွာငန်လက်ဖက်အသင်းဥက္ကဋ္ဌဦးမောင်နုကအခုလိုရှင်းပြပါတယ်
အခုတော့ရောင်ငံမျိုးနဲ့ရေလက်ဖက်အားတွင်တွင်ကျကျဖြစ်လာတဲ့လုပ်ငန်းလို့ပြောလို့ရပါပြီအတိကကျွန်တော်တို့ဒီမှာရှိတဲ့စိတ်အောင်ရင်းဆိုရင်ကျွန်တော်တို့2016မှာစပြီးတော့ဖွင့်နှင်ခဲ့ပါလိမ့်မယ်နော်အစိတ်အောင်နေစပြီးတော့တည်ထောင်နိုင်ခဲ့တယ်စိတ်အောင်ကိုတည်ထောင်ခဲ့တဲ့နေရာမှာတော့လက်ဖက်အချောက်ကိုပဲစပြီးတော့တည်ထောင်လာပါအခုဒီနှစ်ဆိုရင်တော့ကျွန်တော်တို့2019မှာကျွန်တော်တို့ဒီလက်ဖက်အစိုးကိုပါကျွန်တော်တို့ဒီတည်ထောင်ထားတယ်အဲ့လိုတည်ထောင်တဲ့နေရာမှာကြတော့ကျွန်တော်တို့ဒီလက်ဖက်အစိုးကိုစိုက်ပျိုးသူဖက်က organic ဖြစ်အောင်သွားမယ်။ organic တော့ငကိုဖြစ်နေပြီသားပါ။တိုးတော့လည်းကျွန်တော်တို့လက်မှတ်လေးရာယူရှင်းမရှိသေးဘူး။ဒီနေ့တော့လက်မှတ်လေးပါရာယူနိုင်အောင်ကျွန်တော်တို့ကြိုးပမ်းဆောင်နေတယ်။လက်မှတ်ရာယူဖို့အတွက်ကိုနီးပညာတွေစာပြီးတော့တင်နာနဲ့ပေးခဲ့တာကတော့ GIS ကပေးတယ်။ GIS အစီအမံကိန်းကအခု2018မှာပဲကျွန်တော်တို့12လပိုင်းမှာကုန်ဆုံးသွားတာဖြစ်တဲ့အတွက်ကျွန်တော်တို့ဆက်ပြီးတော့အခုကုမ္ပဏီကြီးလုပ်ငန်းစီရင်နေနေပူပေါင်းပြီးတော့ဒါကျွန်တော်တို့ဆက်တော့ဖို့ရည်ရွယ်နေတယ်ပေါ့နော်
လက်ရှိမှာရွာငယ်ဒေသကထွက်တဲ့လက်ဖက်စုလက်ဖက်6တွေကိုပြည်ပနိုင်ငံတချို့ကိုတင်ပို့နေတာရှိပေမဲ့လို့အဓိကစည်းကွက်ကတော့ပြည်တွင်းမှာပဲရှိနေသေးတာပါဂျာမန်နည်းပညာကုမ္ပဏီ GIZ ရဲ့အကူအညီနဲ့လက်ဖက်စိုက်ပျိုးထုတ်လုပ်မှုတွေပိုးပြီးတော့နှီးစနစ်ချလာခဲ့တယ်လို့ဓာတုတက်မီဩဇာပိုးသက်ဆေးတွေမတုံးပဲသဘာဝအတိုင်းစိုက်ပျိုးတဲ့ organic လက်ဖက်တွေကိုပဲသီးသန့်ထုတ်လုပ်သွားနိုင်ဖို့တောင်သူတွေကဥတီဆောင်ရွက်နေပါတယ
်ကျွန်တော်တို့ကတော့ဖြစ်ချင်တာတော့ဒီ organic ကိုပဲအဓိကထားချင်တယ်ဗျာလောလောဆယ်တော့အခုကျွန်တော်တို့ဒီမှာအေး organic လို့ဟိုပါဖြစ်ကြတဲ့အခင်းတွေကြတော့လောလောဆယ်ကနွက်ချီတဲ့မကျွေးနိုင်တဲ့သဘောပါနော်အဲ့တော့နွက်ချီတဲ့မကျွေးဘူးသဘာဝမျိုးဥစားဟိုဓာတုနေထားရအဝေးရှိတဲ့ဒီသဘာဝမျိုးဥစားတော့မှဒီသူ့ခင်းထက်ရတဲ့ဟိုပေါင်ဘော့ကလော့ပဲစားရတယ်အဲ့တော့ဟာသူ့နှစ်ခုဟိုရှိတဲ့အတိုင်းမျိုးမှာရှိတဲ့အပေါကစားပင်ထားထားပါလောလောဆယ်တော့လေ
လက်ရှိရွာငံဒေသကလက်ဖက်စိုက်ပျိုးခင်းတွေဟာ organic စိုက်ခင်းတွေဖြစ်ပေမဲ့လို့ဒါကနိုင်ငံတကာကအသိမဲ့ပြုတဲ့ထောက်ခံလက်မှတ်တွေရဖို့ကတော့အချိန်ယူစူးစမ်းနေရတယ်လို့တောင်သူတွေကပြောပါတယ်
။ကျွန်တော်တို့ဒီလက်ဖက်ခင်းတွေအကုန်လုံးတောင်သူလက်ဖက်စိုက်တဲ့တောင်သူတွေအားလုံးဟာဘယ် chemical ပစ္စည်းမှမသုံးပါဘူး။ဓာတုပေါင်းတာဆေးတွေ၊ပိုးတာဆေးတွေ၊ဓာတုမြေဩဇာတွေအသုံးပြုမှုမရှိပါဘူး။ဒါပေမဲ့ကျွန်တော်တို့ကနိုင်ငံတကာကလက်ခံနိုင်ဖို့အတွက်ဒီစိုက်ခင်းတွေအကုန်လုံးကိုဒီ organic certificate ထုတ်ယူဖို့ကျွန်တော်စူးစမ်းနေပါတယ်။
လုံခဲ့တဲ့နှစ်ပိုင်းတွေကစလို့ရွမ်းကန်ဒေသမှာနိုင်ငံသားကိုတင်ပို့ဖို့အထိရည်ရွယ်တဲ့စီးပွားဖြစ်လက်ဖက်စိုက်ပျိုးထုတ်လုပ်မှုတွေတိတိသားသားဒိုလာခဲ့ပါတယ်။အရေးသွေးစစ်မီတဲ့ organic လက်ဖက်တွေထုတ်လုပ်ဖို့ကြိုးစားနေတာဖြစ်ပြီးတော့ရွာငန်းလို့ပြောလိုက်တာနဲ့လက်ဖက်နဲ့တွဲပြီးမြင်တဲ့အထိဖြစ်အောင်လှုပ်သွားခြင်းနဲ့လို့တောင်သူတွေကပြောပါတယ်။ဒီလိုကြိုးစားတဲ့နေရာမှာနှစ်ပေါင်းရာနဲ့ချီရှိတဲ့တက်တန်းရင်လက်ဖက်ပင်တွေကလည်းထူးခြားတဲ့အစ်စ်မြစ်လက်ဖက်တွေထုတ်လို့သွားနိုင်ဖို့စတင်လှုပ်ဆောင်နေတယ်လို့ရွာငန်လက်ဖက်အသင်းဥက္ကဋ္ဌဦးမောင်နုကပြောပြပါဗျ
။ရွာငန်လို့ပြောလိုက်တာနဲ့လက်ဖက်လို့တွဲပြီးတော့တီးလာနိုင်မယ်အနေထားတော့ဒီနေ့ပဲရောက်မှာပါ။ဘာကြောင့်လဲဆိုရင်ကျွန်တော်တို့ကဒီသိကြီးနှိရှိလက်ဖက်ပင်ရင်းလေးရှိပါတယ်။အဲဒီလက်ဖက်ပင်ရင်းလေးကနေပြီးတော့တပ်ဖို့မြေထုတ်ကုန်ထုတ်ဖို့ကျွန်တော်တို့ဒီနေ့ပေါင်းစပ်ထားပါတယ်။ပေါင်းစပ်ရည်ရွယ်ပြီးတော့ဒီနေ့စပြီးတော့ထုတ်နိုင်မယ်ဆိုရင်တော့ဒီနေ့အကောင့်ထဲပေါ်လာမှာပါ။ရွာငန်မျိုးနဲ့မှာအတိကအခုတွေ့ထားတဲ့အထဲမှာတော့ကျွန်တော်တို့တော်ထဲမှာလည်းသူတို့သဘာဝပေါက်တဲ့လက်ဖက်ပင်ရင်းလေးရှိတယ်။အဲ့ဒီပင်ရင်းလေးဆိုရင်တက်တန်းကိုကျွန်တော်တို့ရေတွေ့လို့မရသေးဘူးပေါ့နော်။ဒီမှာရှိတဲ့လက်ဖက်ပင်တွေကတော့ကျွန်တော်ခေါ်ပြီးတော့ပြကြည့်ပါလေ။တချို့သောပညာရှင်တွေပြောတာကတော့ဒီအပင်ရဲ့တက်တန်းသည်ဘာပဲဖြစ်ဖြစ်နှစ်900ရဲ့အထက်မှာရှိနိုင်တယ်လို့ခမန်းနာပြောဆိုတာတွေရှိတယ်ပေါ့နော်။အဲ့လိုအပင်မျိုးကတော့တစ်မျိုးနဲ့လုံးဝကျွန်တော်တို့တရွာမှာနှစ်ပိန်သုံးပိန်ပေါင်းစားလိုက်ရင်တော့တစ်မျိုးနဲ့လုံးဝကျွန်တော်တို့အပိန်တရာပေါင်းကျင်တော့ရှိမယ်လို့အဲ့လိုသိရတယ်ဗ
ျအရင်ထက်စာရင်စိုက်ပျိုးနည်းစနစ်တွေပုံမကောင်းမလာပြီးတော့ထုတ်လုပ်မှုအားတွေတက်လာပေမဲ့လို့အရေးသွေးကောင်းမှုပြီးအစ်စ်မြင့်တဲ့ organic လက်ဖက်တွေကိုနိုင်ငံတကာကယုံကြည်စိတ်ချစွာနဲ့သုံးစွဲလာတဲ့အထိလောက်သွားဖို့မှာတော့အခက်အခဲတွေရှိနေသေးပါအထိကဘယ်လိုအခက်အခဲတွေရှိနေတာပါလဲ
တိကကြုံရတဲ့အခက်အခဲကကျွန်တော်တို့အခုလေးရှိသွားနေတဲ့အချိန်မှာလက်ဖက်စိုးလက်ဖက်ချောက်ဈေးကွက်ကိုစတင်ပြီးတော့ဒီနီးပညာပေးခဲ့တဲ့တံမိုးမြင့်ထုတ်ကုန်ကိုပြောင်းလဲပေးခဲ့တဲ့ကြည်ရဆက်ကသူတို့ဂျာမနီနိုင်ငံနေတော့သူတို့ရှက်ရှက်ပေးထားတယ်ဒါဒီကျွန်တော်တို့ဒီအချောက်ဈေးကွက်ပေါ့နော်အခုလေးရှိရွာငါမျိုးနဲ့အနေနဲ့ပြောရင်တော့ကျွန်တော်ဖက်ကဒီထုတ်လုပ်တဲ့လက်ဖက်ချောက်လေးကတော့ရန်ကုန်မြို့မှာရှိတဲ့ဂျာမနီရလာဖွင့်ထားတဲ့လှားတဲ့ဆိုတဲ့ဆိုင်လေးကနေပြီးတော့သူတို့ဈေးကွက်တကူကိုစတင်ပြီးတော့ထုတ်ဖို့ပြီးရောင်းချပေးနေတယ်အဲ့ဒီပြီးတော့ကျွန်တော်တို့သွားမယ်နီလန်းတွေကနိုင်ငံခြားရောက်အောင်သွားမယ်နိုင်ငံတကာရောက်အောင်ထွက်မယ်ဆိုရင်တော့အစိမ့်နေအများကြီးကြော်ဖြားအမှဖြစ်တဲ့အတွေ့အများကြီးအခက်အခဲတွေရှိပါသေးတယ်အဲ့ဒီခက်ခဲတွေမှာအဓိကပြောရမယ်ဆိုရင်တော့နံပါတ်တိကျွန်တော်တို့ဖြတ်သန်းတဲ့နေရာမှာမြန်မာနိုင်ငံရဲ့ဒီစားတော့ကုံကိုအဓိကထောက်ခံပေးတဲ့အဲစားသုံးသူဥပဒေနဲ့ညီညွတ်မှုရရှိတဲ့FDA လက်မှတ်တွေကျွန်တော်တို့လွယ်လင်းတကူရနိုင်ဖို့အတွက်အပူပေါင်းဆောင်မှုအားတွေနည်းနေသေးတယ်။တောင်ပုံးမှုအားတွေနည်းနေသေးတယ်ဒါတွေကိုလိုအပ်ပါတယ်။နောက်ပြီးတော့ဒီနိုင်ငံတကာကလက်ခံဖို့ဆိုရင်တော့သူကကျွန်တော်တို့ organic ခြေတလောက်ဖြစ်ပါစေ။ထောက်ကုံတစ်ခုကိုကျွန်တော်တို့ပိုးတတ်တဲ့အခိုင်းနဲ့စိတ်အီးတွေတစ်ခုကိုဖြတ်ပြီးမှသွားမှသာလျှင်နိုင်ငံတကာလက်ခံမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကနိုင်ငံတကာသွားနိုင်ဖို့ဆိုရင်တော့အစိုးရအနေရောကျွန်တော်တို့စိုက်ပျိုးရေးဖိအားပဲကြည့်ကြည့်ဒီပိုးကုံသွင်းကုံဖိအားပဲကြည့်ကြည့်ဒါတွေကအရင်ကျွန်တော်တို့ပူပေါင်းဖို့ဆောင်ရွက်ဖို့အားပေး kunyi po amyai lo a o mae lo tin ne bya
ywa ngan di ta ga le phat so le phat chaw twi ko nang ngar ga sei kwet the twi twi che che thu phaw nai bo so yin ni pinya ne sa yan nya a kunyi twi lan ban sat twi yin ne a che khan sa au mai san ya lo a chet twi a khu the bo pi lo amyai ji twet the ka mon la bo lo at ni da ba အစိုးရရဲ့ပံ့ပိုးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေအများကြီးလိုအပ်နေသေးတယ်လို့လက်ဖက်ဆိုင်တောင်သူကိုစောလင်းထွန်းကပြောပါရယ
်ကျွန်တော်တို့ကဒီစိုက်ပျိုးဌာနတွေရှိပါတယ်နိုင်ငံပိုင်းဌာနပေါ့နော်အစိုးရဌာနကအဓိကပံ့ပိုးဖို့လိုပါတယ်ဒီပိုင်းကနံပါတ်1ချက်ကပင်တွေပြုပြင်တဲ့သင်တန်းတွေပေးဖို့လိုတယ်နောက်ပြီးတော့ဒီလက်ဖက်ခင်းတခင်းလက်ဖက်ညှောင်းကောင်းကောင်းထွက်လာဖို့ဆိုတာတောင်သူတွေရဲ့မြေရုပ်ဖလားနီးစနစ်နဲ့မရပါဘူးဒီခင်းကိုဘယ်လိုပြုပြင်ရမလဲကိုင်းတွေဘယ်လိုပြင်ရမလဲနောက်တစ်ခုဒီမှာဒီ net organic ဖြစ်တဲ့မြေစီတွေဘယ်လိုကျွေးရမလဲစနစ်တရားဖြစ်အောင်ကျွေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့လက်ဖက်ကောင်းတဲ့ဒီထက်ကောင်းတဲ့လက်ဖက်တွေရလာမှာလို့ဒီတောင်သူတွေရဲ့ဘဝကလည်းပဲလက်ဖက်ကိုမှီခုနေတဲ့တောင်သူဘဝကလည်းဒီထက်ပိုပြီးတော့ဖွံ့ဖြိုးတိုးတက်လာမယ်လို့ကျွန်တော်ယုံကြည်ပါတယ
်လောလောဆယ်တောင်သူတွေကိုအဓိကကူညီပံ့ပိုးပေးနေတာကတော့ဂျာမနီနိုင်ငံအခြေစိုက်နည်းပညာကုမ္ပဏီ GI ဆက်ပါတောင်သူတွေအတွက်စိုက်ပျိုးနည်းစနစ်တွေအပင်ပြုပြင်ထိန်းသိမ်းတဲ့နည်းလမ်းတွေကို GI ဆက်ကကူညီပြသပေးပါတယ်ဒီလိုကူညီတွေကြောင့်ပဲပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းသူ့ရဲ့လက်ဖက်စိုက်ခင်းတွေကနေလက်ဖက်စိုက်ပြိုးထုတ်လုပ်မှုအားဟာတိတိတသာတက်လာခဲ့တယ်လို့မင်းမောင်းရွာကလက်ဖက်စိုက်ခင်းရှင်ဦးဆန်လုံးကပြောပါတယ
်ကျွန်တော်တို့တော့ဖြစ်နိုင်ငံဒီနီးပညာနင်းပတဲ့တော့အခုလက်ရှိလက်ငူတော့ကယူယူလုံးဝဖြတ်ချင်းညချင်းအဲ့တော့ဒီအပင်ပိုက်အောင်ဆက်ချင်းဆိုတာမရှိဘူးပါတော့အခုဒီဂျိန်စဲအနေပြီးတော့ကလေးရောက်လာတော့ဒီကုံတို့လိုင်းလေးလေးပြီးပြီးတော့နီးနီးစက်ကုတ်ရှင်ထွန်းနှုံးတိုးတယ်ပြီးပြီးတော့ဟိုအပင်ညချင်းဖြင့်ညော့နူဘလို့ပွားတယ်အဲ့တော့ဟာအပင်ပြင်ချင်းဖြင့်ဘလို့နေထရရရတယ်ဆိုတော့ဟာလေးတွေသူတို့ပညာလာပြီးတော့ကျွန်တော်တို့ဖဲအားလဲခင်းဆန်နေလူတဲ့ငါဒီဂျိန်ကြီးလာပင်လာပြလာလောက်ကူညီပေးတဲ့အတွက်လူတဲ့ငါလည်းကျေးဇူးတင်ကြတယ်လေပြီးပြီးတော့ဒီလက်ဖက်ဟိုလည်းဟိုပိုဝင်အာချီပင်အလောက်လေးပူလောက်လာကြပါတော့အခုလဲဧတူရူလိုပဲနောက်ထဟိုနီးနာနဲ့တရားလေးတွေကူညီမဲ့လူပေါင်းမှုမဲ့လူရှင်းနေကျွန်တော်တို့ခဲ့တော့မျောတယ်ပေါ့
ဒီလိုနိုင်ငံတကာအကူအညီတွေပို့ပြီးတော့ရရှိမယ်အစိုးရကလည်းဝိုင်းဝန်းကူညီပံ့ပိုးပေးမယ်ဆိုရင်တော့ရွာငန်ဒေသရဲ့လက်ဖက်ထုတ်လုပ်မှုဟာတိတိတသာတိုးတက်ပြောင်းလဲသွားနိုင်ပြီးတော့တိုင်းပြည်အတွက်နိုင်ငံခြားဝင်ငွေတစ်ဖက်တစ်လမ်းကနေရှာပေးနိုင်လိမ့်မယ်လို့တောင်သူတွေကယုံကြည်ထားကြတာပါဒါပေမဲ့ဒီလိုဖြစ်လာဖို့အတွက်ပံ့ပိုးမှုတွေအများကြီးလိုအပ်နေသေးတယ်လို့ဦးမောင်နှုကပြောပါတယ
်။ရွာငံမျိုးနဲ့လက်ဖက်အသေးအနေနဲ့မဟုတ်ဘူးမြန်မာနိုင်ငံလက်ဖက်တစ်ခုလုံးပေါ့လေ။ဒါဖုံဖြိုးတိုးတက်ဖို့ဆိုရင်တော့ကျွန်တော်တို့ဤပညာတွေပြည့်မိဖို့အများကြီးလိုမယ်။နောက်ပြီးတော့ဒီမှာတောင်သူအစုအဖွဲ့တွေအနေနဲ့ခိုင်မာပြီးတော့ကြတိနိုင်ဖို့ဆိုရင်ဌာနဆိုင်ရာတွေရောနောက်ပြီးတော့ဒီအစိုးရတွေရောဝိုင်းပြီးတော့အသိန်းကိုဒီနိုင်ငံတကာကပံပိုးတာကြီးမဟုတ်ပဲနေနိုင်ငံတော်အစိုးရကလည်းဒါတတ်နေတဲ့ဖက်ကနီးပညာတော်လကောင်းဒါမှမဟုတ်ကျွန်တော်တို့ဒီအခြားအခြားဒီပံပိုးနေတဲ့အရာတစ်ခုတစ်ခုပေါ့လေဒါလေးတွေနေပူပေါင်းပြီးတော့ပံပိုးပေးမယ်သူတို့ဖက်ကဝိုင်းဝန်းလာမယ်ဆိုရင်တော့ဒီအသိဟာရေရှည်လဲရတည်နိုင်တယ်လို့အောင်မြင်မှုလဲအများကြီးရလာမယ်လို့ပြောလိမ့်ပါတယ်ဗျဒါကြောင့်ကျွန်တော်တော့ဝိုင်းဝန်းပြီးတော့လေပူပေါင်းပေးစီရှင်နဲ့ပါဝင်ဆောင်ရပေးစီရှင်နဲ့အားပေးစီရှင်နဲ့ပေါ့နော
်ရွာငယ်မျိုးတွေကထွက်တဲ့လက်ဖက်ဆူလက်ဖက်ချောက်တွေဟာအရေးအသွေးပြည့်မီပြီးတော့ဓာတ်ရုပ်ဆေးဝါးတွေတုံးဆွဲထားခြင်းမရှိတဲ့ organic ထုတ်ကုန်တွေဖြစ်ပေမဲ့လို့လေဒီဈေးကွက်အတွင်းမှာတွင်တွင်ကျဲကျဲနေရာရလာဖို့အတွက်ကတော့အခက်အခဲတွေရှိနေတော့မယ်လို့ဒေသခံတွေကပြောပါတယ်သူတို့အတွက်ဒီရွာငယ်ကထွက်တဲ့လက်ဖက်တွေပြည်တွင်းပြည်ပဈေးကွက်တွေမှာနေရာရဖို့ဆိုရင်တော့ဒီဤပညာအကူအညီတွေနောက်ပြည်내အစိုးရနိုင်ငံတော်အစိုးရစီးပွားရေးလုပ်ငန်းရှင်တွေဒေသခံတွေအားလုံးပူးပေါင်းပြီးတော့ဆောင်ရွက်မယ်ဆိုရင်တော့နေရာတစ်ခုရလာဖို့အတွက်လည်းမျှော်လင့်ထားကြတာပါကျမခင်ပြီးထွေးပါရွာငယ်မျိုးတွေကလည်းဒီပေးပို့နေပါတယ်
နိုင်ငံပြည်ထွေတင်ဆက်ပေးထားဖြစ်ပါတယ်ကျမတို့ view ကနေဒုတိယတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်မှာတော့အဖေများနဲ့အထူးစီစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ် viewing ကစီစဉ်တွေကို view ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bangladesh News မှာလည်းနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင် view မြန်မာပိုင်းစီစဉ်နေကိုလိုင်းဒိုမီတာ25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေလည်းဓာတ်ထုံလင်းပေးနေပါသေးတယ်။ဒီညပိုင်းစင်နာအထိထုံလင်းပေးမယ့်အစီအစဉ်လေးထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်မြန်မာပြည်မှဘေးစာများစီစဉ်မှာတော့အဖေများနေအထူးစီစဉ်အပြင်ထူးခြားဆန်ပြသတင်းများကိုလည်းတင်ဆက်ပေးသွားဖို့ရှိပါသေးတယ်။အခုတော့အရင်ဆုံးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။မဲအင်ဂျင်နီယာကကူညီတင်ဆက်ပေးထားပါတယ်ရှင်။
NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာပြီးခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်မှာပြည်သူတွေကိုပေးခဲ့တဲ့ကတိအတိုင်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့လွှတ်တော်အတွင်းမှာဆောင်ရွက်နေပါတယ်။ဖွဲ့စည်းပုံပြင်ရင်းနဲ့ပတ်သက်ပြီးပူးပေါင်းကော်မတီတရဖွဲ့စည်းဖို့ပြည်ထောင်စုလွှတ်တော်အတွင်းမှာတင်သွင်းအတည်ပြုချက်ရယူပြီး2019ဖေဖော်ဝါရီ19ရက်နေ့မှာတော့ကိုယ်စားလှယ်55ရောက်ပါပူးပေါင်းကော်မတီတစ်ခုကိုဖွဲ့စည်းခဲ့ပါတယ်။55ရောက်ပါပူပေါင်းကော်မတီဟာလွှတ်တော်ချင်းပြင်ပမှာအစည်းအဝေးတွေဇက်တိုက်ထိုင်ပြီးဖွဲ့စည်းပုံအခြေခံဥပဒေစာဥပ္ပါအခန်းအားလုံးပုံမှန်အားလုံးနဲ့ပတ်သက်ပြီးဆွေးနွေးနေခဲ့ကြတာပြီးခဲ့တဲ့ဇွန်လ17ရက်နေ့မှာတော့အားလုံးဆွေးနွေးလို့ပြီးသွားခဲ့ပါပြီဆွေးနွေးရရှိချက်တွေကိုပူပေါင်းကော်မတီကအစည်းအဝေးခန်းစားတစ်ဆောင်ပြုစုမှဖြစ်ပြီးလာမယ့်73ချိန်မြောက်ပြည်တော်စုလွှတ်တော်အစည်းအဝေးအတွင်းဇွန်လ18ရက်နေ့မတိုင်ခင်လွှတ်တော်ကိုတင်သွင်းသွားမယ်လို့သိရပါတယ်အဲ့ဒီပါတီဦးဆောင်ကောင်းထဲပေါ်နေတဲ့ဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်ဆောင်ရွက်ချက်ဘလောက်အောင်မြင်နိုင်မလဲဆိုတာဆက်ပြီးတင်ပြပေးသွားပါမယ်
။ NLD ရဲ့ဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်စူးစမ်းမှုပုံစံကအခုလိုပါ။ပထမအဆင့်မှာဖွဲ့စည်းပုံကိုလေ့လာမယ်။ပူးပေါင်းကော်မတီတစ်ခုဖွဲ့စည်းဖို့ပြည်ထောင်စုလွှတ်တော်တွင်အဆိုတင်ပါတယ်။အဲ့ဒီအဆိုတင်တဲ့အချိန်အဆိုကိုဆွေးနွေးကြတဲ့အချိန်အဆိုနဲ့ပတ်သက်ပြီးမဲခွဲဆုံးဖြတ်တဲ့အချိန်မှကိုပဲတက်မတော်သားကိုယ်စားလှယ်တွေရဲ့ပြင်းပြင်းထန်ထန်ကန့်ကွက်တာခံရပါတယ်။တက်မတော်သားကိုယ်စားလှယ်တွေဘက်ကပြောတာကဖွဲ့စည်းပုံပြင်ချင်ရင်ဘာတွေကိုပြင်မလဲဆိုတဲ့ဥပဒေကြမ်းတစ်ခုကိုရေးဆွဲအဲ့ဒီဥပဒေကြမ်းကိုဖွဲ့စည်းပုံမှာတက်မှတ်အမှတ်အရေးအတွက်ကလက်မှတ်ရေးထိုးပြီးလွှတ်တော်တင်ရမယ်လို့ဆိုပါတယ်။2008ဖွဲ့စည်းပုံပုံမှာ435မှာတော့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့20ရာခိုင်နှုန်းကတင်ပြလာရင်အဲ့ဒီဥပဒေကြမ်းကိုပြည်ထောင်စုလွှတ်တော်ကလက်ခံဆွေးနွေးရမယ်လို့ဖော်ပြထားပါတယ်။ NLD ရဲ့အခုလုပ်ပုံဟာဖွဲ့စည်းပုံပါပြဋ္ဌာန်းချက်နဲ့မကိုက်ညီတာကြောင့်ကန့်ကွက်ရတာလို့ဆိုကြပါတယ်။ဒါကို NLD ဘက်ကလက်မခံပါဘူး။ခုဟာကဖွဲ့စည်းပုံကိုပြင်ဖို့လုပ်တာမဟုတ်သေးဘူး။ဖွဲ့စည်းပုံနဲ့ပတ်သက်ပြီးလေ့လာတဲ့အဆင့်ပဲရှိသေးတယ်။ဒါမျိုးအရင်သူရဥွှေမန်းလွှတ်တော်နိုင်ကလုတ်ခဲ့စဉ်တုန်းကလည်းလုတ်ခဲ့ဘူးတဲ့။အခုမှတက်မတော်သားကိုယ်စားလှယ်တွေကဘာကြောင့်လာကန့်ကွက်နေတာလဲဆိုပြီးတုံ့ပြန်ပါတယ်။နောက်ပိုင်းမှာတော့ NLD ကတင်တဲ့အဆိုကိုလွှတ်တော်ကမဲခွဲဆုံးဖြတ်သဘောတူပြီးဖွဲ့စည်းပုံပြင်ရေးလေ့လာမဲ့55ယောက်ကော်မတီကိုဖွဲ့စည်းပေးလိုက်တာဖြစ်ပါတယ်
။ဒီကြားထဲနောက်ထပ်ပေါ်လာတဲ့ပြဿနာကပြည်ခိုင်မျိုးပါတီကဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတစ်ခုလွှတ်တော်တွင်တင်လာတာပါ။အဲ့ဒီဥပဒေကြမ်းနေတင်လာတော့ထုံးစံအတိုင်းလွှတ်တော်ကဥပဒေကြမ်းစီစစ်သုံးသပ်ရေးကော်မတီဖွဲ့ပြီးစီစစ်စီပါတယ်။အဲ့ဒီကော်မတီတွေကစီစစ်လိုက်တဲ့အခါဥပဒေကြမ်းပါပြင်ဆင်မဲ့ဥပဒေပုံမှတ်တွေဟာသူတို့ကြီးပြင်ဆင်လို့ရတာတွေမဟုတ်အခြားဆက်ဆက်နေတဲ့ပုံမှတ်တွေလည်းရှိနေသေးတော့အဲ့ဒါတွေကိစ္စကိုလည်းထည့်စဉ်းစားရမယ်။နောက်လက်ရှိဖွဲ့စည်းပုံ2008တစ်ခုလုံးကပုံမှတ်တွေကိုလေ့လာသုံးသပ်နေတဲ့ပူပေါင်းကော်မတီဖွဲ့ထားတာလည်းရှိတယ်။ဒါကြောင့်ပြည်ခိုင်ပြိုးကတင်လာတဲ့ပုံမှန်261နဲ့အခြားပုံမှန်တချို့ပြင်မဲ့ဥပဒေမူကြမ်းတစ်ခုကိုလက်ရှိပူပေါင်းကော်မတီရဲ့လုပ်ငန်းစဉ်နဲ့ထည့်သွင်းသင့်တယ်ဆိုပြီးအစီရင်ခံပါတယ်။အဲ့ဒီအစီရင်ခံစာကိုပြည်ထောင်စုလွှတ်တော်အတွင်းတင်စင်မှာဆွေးနွေးစင်မှာလွှတ်တော်ကမဲခွဲဆုံးဖြတ်ရမှာပါ။တက်မတော်သားကိုယ်စားလှယ်တွေနဲ့ပြည်ခိုင်ပြိုးပါတီဘက်က ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပါသေးတယ်
ဘလို့ပဲဖြစ်ဖြစ်45ဦးကော်မတီဖွဲ့ကတော့2008ဖွဲ့စည်းပုံပါအခန်း15ခန်းပုံမှန်459ခုနောက်ဆက်တွဲစရာအလုံးကိုဆွေးနွေးလို့ပြီးခဲ့ပါပြီဆွေးနွေးတဲ့ဆိုပေမဲ့အပြန်လည်ငင်းကုန်ဆွေးနွေးပြီးဆုံးဖြတ်တာမျိုးမဟုတ်ပဲဖွဲ့စည်းပုံတွေကပုံမှန်တစ်ခုချင်းစီအလိုက်ဘယ်ပုံမှန်ကိုတော့ငွေမူလအတိုင်းထားတဲ့နဲ့ဘယ်ပုံမှန်ကိုတော့ပြင်တဲ့ဘယ်ပုံမှန်မှာပါရာရီအထဲဘာရီနဲ့ဖြည့်ဆွက်တဲ့နဲ့ဘယ်ပုံမှန်တွေကတော့အပြီးတိုင်ပဲထည့်တဲ့နဲ့စသဖြင့်ဇယားလေးခုလှုပ်ထားပြီးပါတီတစ်ခုချင်းစီအလိုက်သက်ဆိုင်ရာပါတီတွေရဲ့သဘောထားတွေကိုမေးမြန်းဖြည့်သွင်းတာမျိုးဖြစ်ပါတယ်ဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ပြီးပါတီအသီးသီးရဲ့သဘောထားစစ်တမ်းကောက်ယူစုစည်းတာမျိုးလို့ဆိုရင်ပုံမှန်ပါလိမ့်မယ်။ဒီစုစည်းချက်တွေထဲမှာဘယ်ပါတီဟာဘယ်ပုံမှန်နဲ့ပတ်သက်ပြီးဘလို့သဘောထားရှိပါတယ်ဆိုတဲ့တင်ပြချက်တွေအားလုံးဟာထိတ်တန့်လျှို့ဝှက်ချက်ဖြစ်တာမို့လွတ်တော်တွင်အစဉ်ခံစားမတင်မချင်းပြည်သူတွေသိခွင့်ရအောင်မှာမဟုတ်ပါဘူး။ဒီအဆင့်ကိုရောက်ပြီးရင်45ယောက်ကော်မတီဟာသူတို့ရဲ့အစဉ်ခံစားကိုလွှတ်တော်ရင်းတင်သွင်းလွှတ်တော်ကအတည်ပြုပေးပြီးတာဝန်ကုံဆုံးပါပြီ။အရင်လွှတ်တော်နာဟကဟောင်းသူရဥရွှေမန်လက်ထက်ကဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်အတိုင်းဆိုရင်တော့ဒီထောင်စုလွှတ်တော်ဟာဖွဲ့စည်းပုံပြင်ရေးဥပဒေတည်ရဲ့ရေးဆွဲမဲ့ကော်မတီတစ်တစ်ခုကိုဖွဲ့စည်းတာဝန်ပေးရဖွယ်ရှိပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းလွှတ်တော်တွင်တင်သွင်းရပါလိမ့်မယ်။အဲ့ဒီအခြေအနေရောက်ရင်ဖွဲ့စည်းပုံပြင်ရေးဥပဒေကျမ်းပါအချက်လက်တွေကဘယ်အချက်လက်တွေကိုလက်ခံမဲလက်မခံဘူးအမတ်တွေတက်မတော်သားကိုယ်စားလှယ်တွေဆွေးနွေးခွင့်ရကြမှာပါမဲခွဲဆုံးဖြတ်လို့ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ကထောက်ခံရင်တချို့ပုံမှန်တွေပြင်ဆင်ဖို့အတီးဖြစ်သွားမှာပါတချို့ပုံမှန်တွေအတွက်ကတော့လူမှုဆန္ဒခရင်ပွဲတွေလောက်ကြရအောင်ပါမယ
်လက်ရှိလွတ်တော်ထဲမှာနေရယူထားမှုအခြေအနေကိုကြည့်ရင် NLD နဲ့တက်မတော်နှစ်ဖက်သဘောထားကိုက်ညီရင်ဖွဲ့စည်းပုံတွေကဘယ်ပုံမှန်ကိုမဆိုပြင်ဆင်ဖြည့်ဆွက်ပယ်ဖျက်တာမျိုးလုပ်နိုင်ပါတယ်အရင်လွှတ်တော်နာကဟောင်းသူရဥရှင်မန်လက်ထက်လွှတ်တော်တွင်ဖွဲ့စည်းပုံပြင်ရေးမှာတင်လာသမျှပုံမှန်အားလုံးနီးပါတက်မတော်ဘက်ကပယ်ချခဲ့ပြီးဖွဲ့စည်းပုံကိုမပြင်ကျင်သေးတဲ့သဘောဖော်ပြခဲ့ပူပါတယ်ခုချိန်မှာတော့ပုံမှန်261လို့ပြည်နယ်လွှတ်တော်တွေကိုလုတ်ပိုင်ခွင့်ပို့ပေးမဲ့အချက်မျိုးပြင်ဆင်ဖို့သဘောထားရှိတယ်ပြောဆိုထားပေမဲ့အခြားဖွဲ့စည်းပုံပါအချက်တွေကိုပြင်ဆင်ဖို့စောသေးတယ်လို့လည်းဆိုထားပြန်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ဖွဲ့စည်းပုံတွေကဘယ်ပုံမှန်ကိုပဲဖြစ်စီတက်မတော်သဘောတူမှပြင်လို့ရမယ်ဆိုတဲ့အခြေအနေတည်မြဲနေသေးတာမို့ Federal Democracy ပြည်ထောင်စုတည်ထောင်နိုင်မဲ့စံနှုန်းနဲ့ကိုက်ညီအောင်ဖွဲ့စည်းပုံတွေကအချက်တွေကိုပြင်မဲ့ NLD ပါတီရဲ့ခီးလန်းကတော့ခက်ခဲကြမ်းတမ်းနေလိမ့်အောင်ပဲဖြစ်ကြောင်းပါ
ဥစီတို့အောင်မြင်ရင်ပြည်တွင်းသုံးသက်ချက်ကိုတော်တာရှင်တွေနားဆင်ကြတာဖြစ်ပါလေ။အခုဒီခါမှာတော့အင်္ဂါနီးညဒိုင်းလင်လိုင်းစီစဉ်မှာဗားရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်အောင်ပါရှင
်။ဘရရှ်မပြောဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖန်ဆီးအရေးယူခံရတာတွေတိုးမြင့်လာတဲ့အတူပဲစစ်မှတ်ဖြစ်ပွားနေတဲ့တိုင်းသားဒေသတွေမှာဆိုရင်လေသဘုံနဲ့ဆက်သွယ်ရဆိုတဲ့တန်လျာနဲ့ဒေသခံတွေဖန်ဆီးစစ်ဆေးမှုခံရတာတွေပိုးပြီးတော့တိုးလာနေပါတယ်။နိုင်ငံရေးနဲ့ယုံကြည်မှုကြောင့်ဖန်ဆီးခံရသူတွေအတွက်တရားဥပဒေလမ်းကြောင်းအရဖြည့်ရှင်းခွင့်တွေလုံလုံလောက်လောက်ရှိပါရဲ့လား။တန်လျာနဲ့ဖန်ဆီးခံရသူတွေရဲ့နင်းနာမှုတွေအတွက်ရောဘယ်လိုကူစားပေးနိုင်မလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0132232554ဖြစ်ပါတယ်။ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရှင်တွေကိုကြိုးစားပါတယ်ခင်ဗျာ
။တော်တာရှင်တွေအနေနဲ့အင်္ဂါညတိုင်းလေးလိုင်းစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမိမြန်လာကြဖို့ကလေးထမှန်ဖိတ်ခေါ်လိုက်ပါတယ်။ခုတစ်ခါမှာတော့မြန်မာပြည်ကပေးစာများဖခင်များနဲ့အထူးစီစဉ်ကိုတင်ဆက်ပေးကြပါတယ်။မိခင်ပြောင်စုမှာဒီနေ့ကြာရောက်တဲ့ဖခင်များနဲ့အထင်မဲ့ပေးစာတွေကိုတော့မဲအေးသန္တာကျော်ကတင်ဆက်ပေးပါလိမ့်မယ်ရှင်။
မင်္ဂလာပါရှင်ပျော်ရွှင်စရာကောင်းတဲ့ဖခင်များနေဖြစ်ကြပါစေနော်ဖခင်ယေရှုကိုဖော်ကျူးတဲ့အထိမ်းအမှတ်ဖြစ်တဲ့အမေရိကန်ပြည်အောင်စုပါဝင်နိုင်ငံများပြားမှာဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားရမလို့ဒီနေ့ကဇွန်လ16ရက်နေ့ဒီကနေ့ကဖခင်များနေဖြစ်ပါတယ် ဖခင်များနေမှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှားက VOA တော်ရရှင်နေနေကိုယ့်ရဲ့ကျေးဇူးရှင်ဖခင်ဒါမှမဟုတ်လေအဖေလိုချစ်ခင်အားကိုးရတဲ့သူစီကိုဖခင်မြတ်တာအောင်မဲ့တရိယဖခင်တွေရဲ့ကျေးဇူးကြီးမားပုံကိုအမတ်တရားမျှဝေခြင်းနဲ့ဆိုရင်စာရေးကြဖို့ VOA ကဖိတ်ခေါ်ခဲ့တာပါဒီမှာအဖေအတွက်အမတ်တရားလို့ရေးလာတဲ့သူကတော့ညစဉ်အောင်ဖြစ်ပါတယ်တရိယပါတယ်ပပသမီးကိုအရန်ချစ်တဲ့အဖေသမီးကိုအမြဲအောင်မြင်စေခြင်းနဲ့အဖေသားနဲ့သမီးတွေအနစ်နာခံခဲ့တဲ့အဖေမိသားစုအတူတူနေနိုင်တဲ့အချိန်ရောက်မှခွဲခွာသွားခဲ့တယ်။အဖေရှိနေတဲ့အချိန်တုန်းကမပြောပြခဲ့တဲ့စကားလေးတွေကိုပြောချင်ပါတယ်။မိသားစုထိုင်ပြီးတော့စကားတွေပြောချင်ပါတယ်။ You will always be in our heart ပပလို့သမီးဖြစ်သူများစင်အောင်ရေးလာပါတယ်
။မေလူရင်မှတွေ့ပြီးချိုးတင်ဆိုပေမဲ့난리는다베디처음뜨이비네레세메진네지루세메사가냐디야뻬체인베가베나마니나이미메보아빈레든지레모나이찬니세라이리고산예네아틴안고케ဝင်တော့ချောက်ချာမှုများရဲ့ကြာတို့တိုင်းမျိုးငယ်လေးရိုင်းနဲ့ပြူလဲမသွားအောင်ကာကွယ်ပေး
မြန်မာနိုင်ငံကပြည်ထောင်ရှင်ပီတာမုံနဲ့မယ်ရီအောင်တို့ကဗမာမှာနေတဲ့အဖေဦးအင်ဒုတ်ထင်ဆိုင်နဲ့အမေရိကန်ပြည်သူမှနေတဲ့ဦးခမ်ခန့်ထဲတို့တွေစိတ်ချမ်းသာခြင်းကိုယ်ကြီးကျမ်းမာခြင်းနဲ့အသက်ရှင်ပျော်ရွှင်ဖို့ဆုတောင်းပေးခြင်းပါတယ်ဟုတ်ကဲ့တောင်းတဲ့ဆုတောင်းပေးပါစေနော်မင်္ဂလာပါ VOA ဝိုင်းတော်သားတွေအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေလို့ရေးလာတဲ့သူကတော့ရခိုင်ပြည်နယ်ရသေးတော်မြို့နယ်ကုရောင်ကျေးရွာကကိုဇော်နိုင်ထေဖြစ်ပါတယ်
။ဒီလ16ရက်နေ့ကျောင်းမဲ့အဖေများနေ့မှာမိဘမေတ္တာတရားမိဘကျေးဇူးကိုတားတရားအမိနဲ့ဂုဏ်ပြုကျင်ပါတယ်။ကုရောင်ကျေးရွာမြောက်ပိုင်းကကျွန်တော်အဖေဦးသိန်းထွန်းနဲ့အမေဒေါ်သိန်းစိုးဖြူတို့မိဘနှစ်ပါးကိုအစဉ်ထာဝရဥခိုက်ပူဇော်လျက်ပါကဘာပေါ်မှာမိဘမေတ္တာမိဘကျေးဇူးဟာဘယ်ယာနည်းမှအစားထိုးများတဲ့အဖြူစင်ဆုံးမေတ္တာရှင်တွေပါဒီလ16ရက်နေ့မှာကြောင်းမဲ့အဖေများနေ့မှာစပြီးကျွန်တော်မိဘနှစ်ပါးအစင်ထာဝရကျမ်းမာခြင်းအပေါင်းနဲ့ပြည့်စုံပြီးအသက်ရာကျော်ရှိပါစေလို့ VOA ကတဆင့်ဆုတောင်းမေတ္တာပို့သလိုက်ပါတယ်အဖေမနက်တိုင်း VOA ကိုနားထောင်နိုင်ကြပါစေပြီးတော့ကဘာပေါ်မှာရှိတဲ့တာသမီတိုင်းမိဘမေတ္တာကျေးဇူးတရားကိုတည်တတ်တဲ့တာကောင်းသမီးကောင်းဖြစ်ကြပါစေလို့ဆုတောင်းပေးပါတယ်
အဝေးရောက်သားကိုစော်နိုင်ထီသူရဲ့ဖခင်ကိုတောင်းစုမြတ်တာပြုလာတာပါအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီကဤကတော့သူရဲ့ဖေဖေအောင်စိုးမြင့်အတွက်အခုလိုစာလေးရေးလာပါတယ
်တမီးလေးတယောက်တည်းကိုဘယ်တော့မှညှို့ညင်တယ်မရှိခွန်အားတွေဖြစ်လာအောင်အမြဲအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဖေဖေဖန်တီးနိုင်စွမ်းစိတ်အားမြင့်တင်ပေးသူအားငယ်ချိန်မှာဟာတာလေးနှောပြီးတော့စိတ်ခွန်အားဖြစ်စေတဲ့သူတမီးလေးရဲ့ပထမဦးဆုံးတငယ်ချင်း best friend ဆိုရင်လည်းမမပါဘူးအဝေးရောက်နေပေမဲ့တယောက်တည်းအထီးကျန်တဲ့မရှိရလေအောင်စိတ်ချင်းနှီးဆက်ပေးနေသူဖေဖေစိတ်ကောင်းရှင်ကံကောင်းပါပါဆိုပြီးမြစ်တာထားတဲ့သူဖေဖေဒီနေ့အဖေများနေမှသည်နောက်နှစ်ပေါင်းများစွာချမ်းမာချမ်းသာလမ်းအများကြီးရှောက်နိုင်ပြီးတော့အသက်ရှိဖို့သမီးလေးဤဝါရှင်တန်ဒီစီကနေဆူတောင်းပေးလိုက်ပါတယ
်ဖေများနဲ့အမတ်တရအတွက်တချင်းတောင်းခြင်းပါတယ် VOE လို့ပြောလာတဲ့သွားရှင်သူစာလှန်ရတော့အမေလိုရောအဖေလိုပါသားသမီးတွေကိုလှုပ်ကြွေးပြုစုစောင့်ရှောက်ခဲ့တဲ့အခုချိန်မှာတက်ရှိထင်ရှားမရှိတော့တဲ့ဖခင်များအတွက်ပါလေးပြူရဲ့အဖေတချင်းလေးထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်တောင်တွင်းဒေသမြို့မခုံသာရွာကကြော်မိုးနိုင်ခေါ်မိုးမိုးကတော့ကိုလိုဖခင်များအနေနဲ့တက်ဆိုင်တဲ့အမတ်တရအစီအစဉ်လေးတွေ VOE ကိုကျေးဇူးတင်ပါတယ်လို့ပြောလာတာပါ
ကျွန်တော်အဖေနာမည်ကဦးထွန်းအောင်ပါလောကကြီးတွေကနေကျွန်တော်ကိုနှုတ်ဆက်ထွက်ခွာသွားခဲ့ပါပြီဒီလောကကြီးတွေကိုခြေချခွင့်ပေးခဲ့တဲ့အဖေကိုကျေးဇူးအထူးတင်တယ်လို့ပြောချင်ပါတယ်ငယ်ငယ်ကကျွန်တော်ကိုအဖေကပြေးခိုင်းပြီးကျွန်တော်လဲကြတဲ့အချိန်မှာပြန်ထငါသားယောက်ျားပဲဆိုပြီးအားပေးခဲ့ပါတယ်ကျွန်တော်လောကကြီးထဲမှာလဲကြတိုင်းအဖေပြောတဲ့စကားတွေကအသုံးဝင်လှပါတယ်လဲကြလို့ပြန်မထဘဲနေလိုက်ရင်ရှုံးသွားမှာဆိုလိုပါဒါကြောင့်အဖေသားလဲကြရင်ခလေးဘွားတို့ကလို့ချားလူတွေထူပေးစရာမလိုတော့ပါဘူးအဖေသားကိုယ်တိုင်လဲကြလိုက်ပြန်ထလိုက်လောကကြီးတွေကို ချေလန်းနေခတ်မှန်မှန်ရှောင်းလန်းနိုင်နေပါပြီ။အဖေကျေးဇူးတွေကြောင့်ပါ။ကဘာပေါ်မှာရှိတဲ့အဖေတွေအားလုံးကျန်းမာပျော်ရွှင်ကြပါစေ။အစိုးရလေးဖြူရဲ့အဖေသချင်းလေးထုတ်လွှင့်ပေးစေချင်ပါတယ် VOA ခင်ဗျာ။
ဖေကြီးမရှိတော့ဘဲနဲ့ဖခင်များနေကိုပထမအဆုံးကြုံရတဲ့နှစ်မလို့အဖေသမီးကြီးစွမွန်ကတော့အထူးဝမ်းနည်းနေတာပ
ါအဖေကြီးရေဘဝမှာမိသားစုဝင်တွေဆုံးရှုံးရတဲ့ပြပါရိတ်ထဲဖခင်ကြီးကိုဆုံးရှုံးရတဲ့ပူဆွေတော့ကဖြစ်ရတဲ့ဝမ်းနည်းမှုကအနာကျင်ရဆုံးပါအဖေမရှိတော့ဘူးဆိုတဲ့အတွေ့ကအခုချိန်ထိအိမ်မက်တွေထဲမှာတောင်ခုကိုရမယ်ခံစားရတယ်15နှစ်ကျော်ရှင်ကွဲကွဲချင်းပြန်ဆုံတော့အဖေချစ်တဲ့သမီးကြီးနဲ့အဖေကြီးစကားလက်ဆုံးပြောမကုန်တပြည်တရွာကိုအိမ်ပြန်ရချင်းနောက်နေ့ပြန်လာခဲ့မယ်နော်အဖေကြီးကျမ်းမာအောင်နေပါလို့ကတိတောင်းခဲ့တယ်အဖေကသမီးကြီးအိမ်ပြန်လာကိုမဆောင်တော့ဘူးဒါပေမဲ့အဖေရှိနေခဲ့တဲ့အရေးအငွေတွေနဲ့အမေအိမ်လေးစီအရောက်ပြန်ခဲ့အောင်ပါအဖေကြီးဖျားရှိတဲ့တရားသိတဲ့ဘုံဘဝကိုရောက်ပါစေရောက်လျာပေးခင်ပါစေအနရဲ့ခင်ပါစေနေရတဲ့ဘုံဘဝအေးချမ်းပါစေလို့ဆုတောင်းပါတယ် I miss you daddy
ဖေဒီနေ့ကဖခင်များနေတဲ့ဒေးရရကြဖေရဲ့ဒါမှမလဲကျွန်တော်တို့ကတော့နေ့တိုင်းဖခင်များနေပါဘာဖြစ်လို့လဲဆိုတော့ကျွန်တော်ဖေကိုနေ့တိုင်းသတိရနေလို့ပါပြောရရင်လွန်ခဲ့တဲ့15နှစ်နိုင်ငံခြားကိုဆက်တွက်ကလေးကဖေနဲ့အမေကိုနေ့တိုင်းသတိရတာဒီနေ့အထိပါပဲအကြောင်းကိစ္စတွေတိုက်ဆိုင်နေမှလည်းပို့ပြီးသတိရမိတယ်ဖေတစ်ခါတည်းသမီးကိုကစားဖို့အပြင်ခေါ်သွားရင်အဖေကျွန်တော်ကိုကစားဝင်းနေခေါ်သွားပြီးကစားခဲ့တာတွေကောက်စီးရိုက်တာတွေဘောလုံးကန်တာတွေကိုသတိရမိပါတယ်အသက်ကြီးလာတာရောကိုယ်တိုင်လည်းအဖေဖြစ်လာတော့မိဘမြတ်တာဖိတ်မြတ်တာတွေကိုပို့ပို့ပြီးသိလာပါတယ်ခံစားရလာပါတယ်မနေ့ကအဖေကျွန်တော်တို့ကိုထားပြီးခွဲခွာသွားပြီမလဲအဖေကိုအခုချိန်ထိကျွန်တော်တည့်ရမှာမမေ့ပါဘူးအမြဲတရပြီးကျွန်တော်ရင်မှာအမြဲရှင်သန်နေသေးပါဆူတောင်းကောင်းတာတွေမကောင်းတာတွေတော့ကျွန်တော်မသိပါဘူးတကယ်လို့နောက်ဘဝဆိုတာရှိလို့ဖြစ်နိုင်မယ်ဆိုရင်အဖေနဲ့ကျွန်တော်တားပါပဲပြန်ဖြစ်ချင်ပါတယ်အဖေဘဝစက်တိုင်းအဖေနားမှာအမြဲတမ်းရှိနေနေနဲ့တားတယောက်ဖြစ်နေပေါ့
လွန်ခဲ့တဲ့15နှစ်နိုင်ငံသားကိုစထွက်လာတဲ့ကအဖေကိုနေစင်တဲ့အမြအထူးသတိရပါတယ်ဆိုတဲ့အဝေးရောက်သားလူမိုက်ကတော့ဖခင်များနေမလို့ဖေဖြစ်သူကိုအထူးလွမ်းဆွနေတာပါဟုတ်ပါတယ်မရှိကြတော့တဲ့ဖခင်တွေလူလောကကိုစွန့်ခွာသွားကြပြီမလဲကြံရစ်တဲ့သားသမီးတွေအတွက်တော့ဖခင်ရဲ့နေရာကလက်လက်ပြောက်ွယ်သွားတယ်ဆိုတာမရှိပါဘူးနော်ဗီဒီယိုကိုဖခင်မြတ်တာအတွက်ကြပြလေးတစ်ပုဒ်ရေးပို့လာတဲ့ဒေါက်တာကျော်ရှင်ရဲ့ဒုဖခြေစုဆိုတဲ့ကြပြလေးကိုလည်းအားလုံးအတွက်ဝေမျှပေးချင်ပါတယ
်ဖေဖေများစွာတန်တရားကတော်လာခဲ့ကြဒုဖသခင်အိမ်ဦးရှင်သည်မိခင်အတွက်ထိုင်လျက်နေစီတင့်တယ်ပေ၏အမိအားထားထူအောင်ကြသည်မမမမတ်ယက်တီလက်၍မပြတ်ရှိဆောင်လူပေါင်းခန်းဝါတာပါစီကြောင်းကောင်းမှုမြတ်နိုးလူမျိုးမတင်ဂုံရှင်ကြည်လအနန္တမှုဒုဖခြေစုသားကိုကူးလိုက်သူတို့ရှင်ဝါပွဲလေတာ၍ညီညာဝိုင်းကူချစ်သူပေါ်များဘေးရန်တားခဲ့စံထားသခင်ယေရှုရှင်ကိုခုံမင်တန်တဖခင်များနှင့်မမေ့ကော်ရော်ကျုံပူဇော
်၏ကျမတို့ရဲ့ဖေဖေဦးမြင့်သိန်းအားလေးစားချစ်ခင်ရတဲ့သားသမီးတွေအားလုံးကရင်းနှီးကစကားတွေနဲ့ဖေဖေကိုဒီနေရာကနေဂုဏ်ပြုပြောကြားခြင်းပါတယ်ဆိုတဲ့ဖေဖေချစ်တဲ့သားသမီးတွေသူတို့ရဲ့ဖေဖေစီကိုစားတဆောင်ရေးပို့လာပါတယ
်ဒီနေ့လေးဟာကဘာပေါ်မှာရှိတဲ့အားလုံးသောဖခင်များအတွက်နေထူးနေမြက်လေးဖြစ်ပါတယ်ဒီနေ့မှာကျမတို့ရဲ့ဖေဖေဟာအသက်65နှစ်မြောက်မွေးနေ့နဲ့လဲတိုက်ဆိုင်နေပါတယ်ကျမတို့ရဲ့ဖေဖေကိုကျမတို့အမြဲတမ်းချစ်ခင်တန်ဖိုးထားရတဲ့သူအဖြစ်နဲ့ရင်ထဲနှလုံးသားထဲမှာအမြဲတမ်းပဲရှင်သန်နေပါတယ်ဖေဖေကိုဒီနေရာကနေပြောချင်တာကတော့ကျမတို့ရဲ့ဖခင်ဖြစ်လို့အင်မတန်မှကျေးဇူးတင်ကြောင်းပြောချင်ပါတယ်
ဒီနေ့လိုနေထူးနေမြမှာကြာရောက်တဲ့ဖေဖေမွေးနေ့ကနေစပြီးနောက်နှစ်ပေါင်းများစွာတိုင်အောင်တက်ရှိကျမ်းမာစွာနေထိုင်နိုင်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်။ကျမတို့အတွက်ဖခင်ကောင်းတယောက်တာဝန်ကျေပွန်တဲ့ဖခင်တယောက်ဖြစ်ပါတယ်ရှင်။ကျမတို့အားလုံးယေရှုဆက်မကုန်တဲ့ဖခင်ဖြစ်လို့ပြောစရာစကားတော့ကုန်မယ်မထင်ပါဘူး။ကမ္ဘာပေါ်မှာရှိတဲ့အားလုံးသောသားသမီးတွေကလည်းကိုယ့်ရဲ့မိဘတွေအပေါ်မှာတန်ဖိုးထားဆက်ဆံကြပါလို့တိုက်တွန်းချင်ပါတယ်။
တကုံးမျိုးဆရာဆန်ရက်ွက်ကအောင်ကိုငင်းကတော့အမေမရှိတော့တဲ့နောက်ပိုင်းမှာအဖေကဘဝမျိုးစုံကျင်လဲပြီးတော့ကျွန်တော်တို့ကိုလူလာမြအောင်လို့စောင့်ရှောက်ကျွေးမွေးခဲ့လို့အဖေဂျေစုစက်မကုံနိုင်ပါတဲ့
ကျွန်တော်အဖေရဲ့ဂျေစုတွေကတော့တကယ်ကိုအများလာပါတယ်အမေကကျမ်းမာရေးမကောင်းတာကြောင့်အဖေကပဲအမေတာဝန်တွေကိုယူပေးခဲ့ရတယ်ဆိုလဲမမပါဘူးတမတော်ကနေငင်းစားယူပြီးဘာမှမလုပ်တတ်လို့စိုက်ကားနေပြီးရှာကျွေးခဲ့ရသလိုသူအထာနာတစ်ခုမှာကြုံရအလုတ်ဝင်လုတ်ခဲ့ရပြန်ပါတယ်သူသားကျွန်တော်ဆယ်တန်းတက်တဲ့နှစ်ကြတော့လဲကျောင်းစိတ်လောက်ငါအောင်နှစ်ဆလောက်ရုန်းခဲ့ရပါတယ်အခုတော့ကျွန်တော်လဲဆယ်တန်းအောင်ပြီးအလုတ်ဝင်နေပါပြီအခုလို့ခုပါသာရက်တီနိုင်တာတွေကအဖေကျေးဇူးတွေကြောင့်ပါလေးစားလျက်ပါအဖေ
ပထမအဦးဆုံးကိုယ့်ရဲ့ချစ်ပါပါနဲ့ချစ်စနီးရဲ့ပပါတို့ကို Happy Father Day လို့ပြောပါရစေအဖေများနေ့မှာချစ်ပါပါဦးထွန်းထွန်းဝဲအတွက်ချစ်သားငယ်စိတ်စိတ်ခေါ်စောဝေလင်းထွန်းမှာစုမုံကောင်တောင်းပေးခြင်းပါတယ
်ချစ်ပါပါနှစ်ပေါင်းများစွာစိတ်ချမ်းမှကိုချမ်းသာပျော်ရွှင်ချမ်းမြေ့စွာချစ်မိုးမိုးချစ်ရသောသားသမီးမြေးများနဲ့အတူနှစ်ပေါင်းများစွာအေးချမ်းပျော်ရွှင်ချမ်းမြေ့စွာအတူဖြတ်သန်းကြမယ်လို့ချစ်သားငယ်နဲ့ချစ်မြေးလေးတီယိုဇိုင်ယွန်လင်းတို့ကအထူးစုမုံကောင်တောင်းပါတယ်နော်အရန်ချစ်တဲ့ပါပါရေပါပါကိုဖခင်သခင်ကောင်းကြီးပေးပါစေအာမင်
ကျမတငယ်ချင်းညီကြီးကိုလည်းသူ့ရဲ့ပထမအဦးဆုံးဖခင်များနေမှသည်တမီးတရာအတွက်ကာကွယ်စောင့်ရှောက်မှုတွေအများကြီးပေးနိုင်တဲ့ဖခင်တရားအဖြစ်နှစ်တည်းအများကြီးရည်တည်နိုင်ပါစေလို့ဆုတောင်းပေးခြင်းပါတယ်ကျမကတော့အမေမရှိတော့ပေမဲ့အဖေရှိပါသေးတယ်ကျမရဲ့ဒီအဖေပြီးတော့တခြားကျမဘဝတခြားဖခင်လိုမျိုးစောင့်ရှောက်ပေးခဲ့ကြတဲ့ဦးလေးတွေဖခင်လိုချစ်ခင်ရတဲ့သူတွေအားလုံးဘဝဝင်အံငယ်ပါမောလေးလေးဝင်းနိုင်လေးဆန်းဝင်းလေးမျိုးဝေးအများကြီးပါပြောရင်ကုန်မှာမဟုတ်ပါဘူးအားလုံးကိုကျေးဇူးကပါလူတိုင်းမှာလည်းကျေးဇူးတရားအောက်မေ့တသသပြောရမယ်ဆိုရင်တော့ဖခင်များနေမှာအမတ်တရားဂုံပြူရမယ်ဖခင်စီရင်ကအရှိကြီးဖြစ်မှာပါနော်ဒါကြောင့်ဖခင်တွေအားလုံးဒီနေ့မှမဟုတ်နေ့ရက်တိုင်းမှာဖခင်တွေရဲ့မေတ္တာကိုကြည်နူးခံစားမိရင်နဲ့မင်္ဂလာရှိတဲ့ဖခင်များနေဖြစ်ပါစေလို့ဆုတောင်းပေးစီပါတယ်ရှင
်တော်ရဲ့တရေကောင်းကဖေးပါမြေရန်လို့ရှာကြမှာသူဘဝတတနာအယုံဆုံးသိမြင်သူကလေးတယောက်တိုင်းအဖြစ်ကင်းတဲ့ကျွန်တော်အဖေအလုံးသွားရတဲ့ဘဝတစ်ဖက်ကနော်ရမေးရင်လမ်းကြည့်လေပါလောစတန်တဖေးရဲ့မြေရေးတိတ်စိတ်ချာဖေးအတွက်သာမြေကြည့်ခွေဖေးချမ်းမြေ
တ
တော်ရှင်နေနဲ့ဖခင်များနေကိုပျော်ရွှင်စွာဖြတ်သန်းနိုင်ကြပါစေရှင်။မေဧသနာကျော်တင်ဆက်ပေးကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုကိုငင်းကျက်နဲ့မက်ခင်ပြထွေးတို့ကတင်ဆက်ပေးပါလိမ့်မယ်ရှင
်။အမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနာပြည်နယ်ကစူဂျီအကြီးဆုံးဒေါ်လာတန်340ကျော်ထိပေါက်သွားတဲ့လူတစ်ယောက်ဟာအိတ်ခေါမုတ်ပုံစံ Fortune Cookies ကရတဲ့နံပါတ်နဲ့ပေါက်သွားခဲ့တာပါ။ဒါကမြောက်ကာရိုလိုင်းနာသမိုင်းမှာအကြီးဆုံးထိစုဖြစ်ပြီးဒေါ်လာတန်344.6တန်းကိုပြီးခဲ့တဲ့အင်္ဂါနေ့ကထုတ်ယူခဲ့တာပါ။အသက်66နှစ်အရွယ် Charles Jackson Jr. ဟာဒီနံပါတ်တစ်ခုရဲ့ကိုပဲထိုးလာတာနှစ်အတန်ကြာရှိနေပြီဖြစ်ပြီးတော့သူထိုးနေကြထိဆိုင်ကပဲပေါက်သွားခဲ့တာလို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ထိဆိုင်ကလည်းစုကြည့်အဖြစ်ဒေါ်လာ5000ရမှာဖြစ်ပါတယ်။အငိမ့်စားတူဖြစ်တဲ့ Charles Jackson Jr. ဟာသူရတဲ့ထီစုကြီးငွေတွေကိုကလေးတွေနဲ့ထိခိုက်ဒဏ်ရာရခဲ့တဲ့စစ်ပြန်တွေအထွတ်လှူဒန်းမှာဖြစ်တယ်လို့လည်းပြောပါရယ်။သူဟာစစ်အသုံးဆောင်ပစ္စည်းရောင်းတဲ့စိုက်ပါရှင်တယောက်လည်းဖြစ်ပါရယ
်။ဒါမဲ့ဒိဂိတာရေးဆက်သူ Ludwig van Beethoven ရဲ့သဘင်ထုံးတစ်ခုကိုလန်ဒန်မှာလေးလံတင်ရောင်းချဖို့စီစဉ်နေပါရယ်။လန်ဒန်ဆိုသဘီလေးလံဌာနအနေနဲ့ဒါမျိုးသဘင်ထုံးရောင်းချတာဟာဒုတိယအကြိမ်ဖြစ်ပြီးတော့သူကိုယ်တိုင်ဖြတ်ပေးထားတဲ့ဘီသိုဗင်ရဲ့သဘင်ကိုရောင်းချတာဟာလည်းပထမဦးဆုံးအကြိမ်ဖြစ်ပါတယ်။ဘီသိုဗင်ရဲ့တငယ်ချင်းလုဖော်ကိုင်ဘတ်တဦးဖြစ်တဲ့အော်စီးယားဆန်နီယားပညာရှင်အန်တိုဟမ်ကသူ့ရဲ့ဇနီးကိုလက်ဆောင်အဖြစ်ပေးကျင်တဲ့အတွက်တောင်းခဲ့တာဖြစ်ပါတယ်။ဘီသိုဗင်ရဲ့အစေခံကစိတ်တကောင်ရဲ့အမွှေးကိုဖြတ်ပို့ခဲ့ပြီးနောက်ပိုင်းအန်တိုဟမ်နဲ့ဘီသိုဗင်ပြန်တွေ့တဲ့အခါမှာဘီသိုဗင်ဟာသူ့ဇဘင်မဟုတ်ကြောင်းသိခဲ့တာပါ။အဲဒီအခါမှာတော့ဒေါသထွက်သွားတဲ့ဘီသိုဗင်ဟာသူ့ဇဘင်ကိုကိုယ်တိုင်ဖြတ်ပြီးပေးခဲ့တာပါ။ဒါကြောင့်ဒါကအစ်မှန်ဖြစ်တယ်လို့ဘီသိုဗင်ရဲ့ဘဝစာကြောင်းကိုလေးလာစာအုပ်ရေးသားခဲ့သူအလက်ဇန်ဒါဝီလော့တေယာကလည်းအတည်ပြုချက်ပေးထားပါဗျ။ဒီသဘင်ထုံးကိုပေါင်12000ကနေ15000တွင်ရမယ်လို့ခန့်မှန်းထားပြီးဒီထက်လည်းပိုရနိုင်တယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
။ဂျပန်နိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကရုံးထိုင်ကိုအပြေးကြံပွဲတစ်ခုကျင်းပခဲ့ပါဗျ။တိုကျိုမြို့မြောက်ဘက်ကီလိုမီတာ60အကွာမှာရှိတဲ့ဟန်ယူးဆိုတဲ့မြို့ကလမ်းတွေမှာယုံကလက်တာအိုက်စုပြိုင်ပွဲလုပ်ခဲ့တာပါ Formula 1ကားပြိုင်ပွဲနဲ့ Lehman အကြံပန်းအပြေးပြိုင်ပွဲတွေကိုအတူတူအားကြပြီးလွန်ခဲ့တဲ့စနစ်ကစတင်ခဲ့ကြတာပါမီတာနေရာအရှိရှိတဲ့ကွင်းထဲမှာ3ဦးပါတဲ့အဖွဲ့တွေက2နာရီအတွင်းမှာအပတ်ရည်များနိုင်သမျှအများအောင်ပတ်ကြရတာပါထိုင်ကုန်ကိုနောက်ပြန်ခြေတော့နဲ့တွန်းတဲ့နီးကိုပြိုင်ပွဲဝင်သူအများကတုံးကြလေရှိပြီးတော့ရှင်ပြိုင်တဲ့သူတွေကသူတို့စိတ်ကြိုက်အဝတ်အစားတွေဝတ်ကြပေမဲ့လည်းအများသောအားဖြင့်ရုပ်အဝတ်အစားတွေနဲ့ရှင်ပြိုင်ကြတာပါ2009ခုနှစ်ကစတင်ခဲ့တဲ့ဒီပြိုင်ပွဲဟာဆူယိုရှိတာဟာရာရဲ့အကြံဉာဏ်ဖြစ်ပြီးတော့ဂျပန်နိုင်ငံတစ်ဝန်းလုံးမှာအမျိုးအစားပေါင်း10မျိုးကျင်းပကြပါတယ်တနင်္ဂနွေလုံးကပြိုင်ပွဲဝင်အသင်း55သင်းပါဝင်ရှင်ပြိုင်ခဲ့ကြပြီးအနိုင်ရရှိတဲ့တိုကျိုမြို့ကအသင်းဆိုရင်ဟန်ယူးမြို့ကိုရုံးထိုင်ကုန်တွေတွန်းပြီးတော့လာခဲ့ကြပါတယ်သူတို့ဟာမနစ်ကလည်းအနိုင်ရတဲ့သူတွေဖြစ်ပြီးတော့သူတို့ရဲ့စုတစိုက်ကိုတော့ဆက်လက်ထိန်းသိမ်းထားနိုင်ပြီးကီလို60ရှိတဲ့စာအိတ်တစ်အိတ်ကိုလည်းစုအဖြစ်နဲ့ရရှိခဲ့ပါရရှင
်။ကိုငင်းကျက်နဲ့မက်ခင်ဘီထွေးတို့တင်ဆက်ပေးထားတဲ့ထူးဆန်းအစံပြသတင်းများစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချက်ကိုကိုရဲနိုင်ငံကြီးညာပေးပါလိမ့်မယ်ရှင
်။ Sorry နိုင်ငံရဲ့အင်ရှစ်မင်းသားကအိုမန်ပင်လယ်ကွေးထဲမှာရင်းနှံတင်သင်းပေါင်း20တိုက်ခိုက်ခံရတာဟာအီရန်နိုင်ငံရဲ့လက်ချက်ဖြစ်တယ်လို့ပြစ်တင်လိုက်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒါနဲ့ပတ်သက်ပြီးတော့ပြည်ပြည်သားသားယက်ဒီလှုပ်ဆောင်ကြဖို့ကိုလည်းသူကထောက်ဆိုလိုက်ပါတယ်။ကြာသပတေးနေ့ကဖြစ်ခဲ့တဲ့ဒီဘုံခွဲတိုက်ခိုက်မှုတွေကြောင့်နော်ဝေးနိုင်ငံပိုင်သင်းပေါင်းနဲ့ဂျပန်နိုင်ငံပိုင်သင်းပေါင်းတွေထိခိုက်သွားခဲ့တာဖြစ်ပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတွေကအီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့အပြုသဘောဆောင်တဲ့လက္ခဏာမပြရင်အီရန်အနေနဲ့လည်းသူတို့ဘက်ကလိုက်ရောမှုတွေကိုဖြတ်တောက်သွားမယ်လို့အီရန်သမ္မတဟာဆန်ရူဟာနီကပြောဆိုလိုက်ပါတယ်။စနေနေ့ကတာဂျီကစ္စတန်မှာချင်းပါတဲ့အာရှထိပ်သီးညီလာခံမှာသမ္မတရူဟာနီကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။ဆိုမာလီနိုင်ငံမြို့တော်မိုဂါဒီရှိယူးကလူစီကာလမ်းတစ်ခုပေါ်မှာစနေနေ့တုန်းကကားဘုံးလုံးပေါက်ကွဲခဲ့တာကြောင့်လူ10ယောက်ထပ်မံနေသေးဆုံးပြီးတော့23ယောက်ဒဏ်ရာရသွားတယ်လို့မျက်မြင်သက်သေတွေနဲ့ကျန်းမာရေးတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ဟောင်ကောင်မှာတော့လူတွေထောင်ထဲချီပြီးဒီနေ့မှာအနောက်ရောင်ဝတ်စုံတွေဝတ်ဆင်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှုကိုယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဘရာဇီးလ်နိုင်ငံမှာချင်းပါနေတဲ့ဒီတောင်အမေရိကဖလာဘောလုံးပွဲမှာတော့ကိုလံဘီယာအသင်းကအာဂျင်တီးနာအသင်းကို2ဂိုးဂိုးမရှိနဲ့နိုင်သွားခဲ့ပါတယ်။ဗင်နီဇွဲလားနဲ့ပေရူးကတော့ဂိုးမရှိတေကျသွားခဲ့ပါတယ်။ပြင်သစ်နိုင်ငံမှာကျင်းပနေတဲ့အမျိုးသမီးကမ္ဘာဖလားမှာတော့ဆွီဒင်ကထိုင်းကို ngaku de kune nai ta ke ba de khmyar
tinin ji chok go ye nai ga tinya pe ke la ba tinya bai twet season thol lo mu ga lo maximum phi pi lo engineer ga lo Mikhail Dubinsky phi ba de jema Ethan sin ma shin Fury American tan minute khin mi ma ba da season ni go lo myama senor ji minute 6 nai ni 9 nai thi 92 meter 24 40 ne 51 a pyin 9 meter 190 do ga ni le dai yai phan yu na sin nai ma de na sin ne dotar shin ba go thu wi jisu tin ma de dotar shin ba kaung do nya chan phi ja ba si shin
This program has come to you from the Voice of America, Washington.
Welcome to the